Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့ညပိုင်း 9:20 စီစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51နဲ့လိုင်းလက်မီတာ190ရိုကနေတက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပြင်ပါပါ။ရွှေပြောင်းဒုက္ခသည်တွေဟာဒီကနေ့လည်းဥရောပနိုင်ငံတွေကိုဆက်ပြီးဝင်ရောက်နေတာဖြစ်ပြီးဟန်ဂေရီကတဆင့်ဖြတ်သွားတဲ့လမ်းကသူတို့အတွက်ပိုပြီးချုံးဝင်နေပါတယ်။ဆီးရီးယားက IS စစ်သွေးကြွတွေကိုတိုက်ခိုက်ရမှာပြင်သစ်ကလည်းလေကြောင်းကနေပါဝင်တော့မှာဖြစ်ပါတယ်။ကိုရီးယားမှာတော့စစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်ပေါင်း60ကျော်ကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းအစီအစဉ်ပြန်စတင်ဖို့နှစ်ဖက်ဆွေးနွေးနေကြပြီဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။တနင်္ဂနွေအပြစ်ခတ်ရဆက်ရတဘောတူစာချုပ် NCA နဲ့ပတ်သက်ပြီးနောက်ဆုံးအဆင့်ဆွေးနွေးပွဲနဲ့ပတ်သက်လို့ကြားရမှာတော့
နောက်ဆုံးအဆင့်မှာကျွန်တော်တို့တိုင်းမားများပတ်ကလည်းဒါပါဝါမြင့်တို့အနေနဲ့ခံတဲ့ပုံစံဖြစ်တယ်သူတို့မှ
အိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းမှရှင်အသေးစိတ်ကိုသတင်းတွေအပြီးမှတင်ပြပေးဖို့ရှိပါတယ်ဒါအပြင်သတင်းမီဒီယာကောင်စီရွေးချယ်ရေးနဲ့ပတ်သက်ပြီးမြန်မာသတင်းသမားတွေအကြားဘာကြောင့်အငင်းပွားမှုတွေဖြစ်ပေါ်နေပါသလဲဒီနေ့ရန်ကုန်မှာကျင်းပတဲ့ပြည်ရင်းငြိမ်းချမ်းရေးအမြန်သဘောထားဖလှယ်ပွဲမှာပါရီဆွေးနွေးခဲ့ကြတဲ့လေဆိုတဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။ရွှေပြောင်းဒုက္ခသည်တွေဟာဒီကနေ့တနင်္လာနေ့မှာလဲဥရောပနိုင်ငံတွေကိုဆက်လက်ဝင်ရောက်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အနောက်ဥရောပကချမ်းသာကြွားတဲ့နိုင်ငံတွေစီကိုဒုက္ခသည်တွေရွှေပြောင်းဝင်ရောက်မှုကာကွယ်ဖို့အတွက်ဥရောပအလဲပိုင်းဒေသနိုင်ငံတွေဘက်ကနေအသိအနေထားပုံစံတွေ့ကြရပြီးအခုတော့ဒုက္ခသည်တွေအတွက်ဟန်ဂေရီကိုဖျက်ပြီးဝင်တဲ့လမ်းကပိုပြီးချောမွေ့နေတာဖြစ်ပါတယ်။ဘူဒါပက်စ်မြို့ကယ်လီတီဘူဒါမှာရှိနေတဲ့ဒုက္ခသည်တွေအတွက်ဟန်ဂေရီနိုင်ငံကဩစတြီးယားကိုသွားတဲ့ယထာအစီအစဉ်တွေကိုအခုတင်ထားပေးနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဒီဘူဒါယုံမှာဩစတြီးယားကိုသွားခြင်းနဲ့ရွှေပြောင်းဒုက္ခသည်တွေကိုရဲတွေကမြေယိုဘုံတုံးပြီးလူစုခွဲခဲ့တာပါ။အခုတော့ဩစတြီးယားသွားယထာတွေမှာရွှေပြောင်းဒုက္ခသည်တွေနဲ့အပြစ်တွေ့ရတယ်လို့ကိုရိုင်းတွေ့ရသူကပြောပါတယ်။ဗီယက်နာကဝက်စ်ဘန်နော့ဖ်ဘူဒါကိုသွားရောက်သွားတဲ့ဒုက္ခသည်တွေကိုတော့ဩစတြီးယားနိုင်ငံသားတွေကကြိုဆိုခဲ့ကြပြီးသူတို့တွေဂျာမနီနိုင်ငံဘက်ကိုသွားဖို့အတွက်ယထာအပြောင်းနဲ့မှအဆင်ပြေအောင်တိတ်တိတ်ချာချာကူညီပြီးညွှန်ပြပေးကြတာပါဒုက္ခသည်တချို့တလေကတော့ဩစတြီးယားမှာနေဖို့ဆုံးဖြတ်ကြပါတယ်ရွှေပြောင်းဒုက္ခသည်အများပြားဟာဂျာမနီမှာဆွေမျိုးတွေရှိနေတာမို့သူတို့နဲ့နေဖို့ခေါ်ကြတာပါဥရောပမှာအချမ်းသာဆုံးဖြစ်တဲ့ဂျာမနီနိုင်ငံကတော့ဂျာမနီလူမှုအတိုင်းဝိုင်းနဲ့ရောက်လာမဲ့ဒုက္ခသည်တွေကိုလက်ခံရမှာတုံးဖို့အတွက်လာမဲ့နှစ်အတွက်လူမှုရန်ပုံငွေ 6.6 ဘီလီယံအပိုထပ်ပြီးဆောင်ပေးမယ်လို့ဒီကနေ့တင်းနှင်းလာနေမှာပဲပြောပါတယ်။ရွှေပြောင်းဒုက္ခသည်8သိန်းလောက်ကိုလက်ခံဖို့အတွက်ဆန္ဒရှိတယ်လို့ဂျာမနီအစိုးရကပြောတာပါ။ဆီးရီးယားဒုက္ခသည်ပြည်ထနာကင်တွဲဖြစ်ရှင်းမှုမှာပုံမပါဝင်ကူညီနိုင်မှုအတွက်သူ့နိုင်ငံဘက်ကပြင်ဆင်နေပါတယ်လို့လည်းဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကမနေ့ကပဲပြောကြားခဲ့ပါတယ်။
IS Islamic စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့ညပေါင်းတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုမှာပါဝင်ဖြစ်နိုင်ဖို့ပြင်သစ်နိုင်ငံဟာဆီးရီးယားနိုင်ငံပေါ်ကောင်းကင်လေရင်ပြန်တန်းထောက်လှမ်းမှုတွေစတော့မယ်လို့ပြင်သစ်သမ္မတကဒီနေ့ပဲထုတ်ပြောလိုက်ပါတယ်။အီရတ်ကဒီ IS စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးနိုင်ငံတကာလေကြောင်းတိုက်ခိုက်မှုတွေမှာပါဝင်ပြီးသားဖြစ်တဲ့ပြင်သစ်နိုင်ငံအနေနဲ့ဆီးရီးယားကဘုံကျဲတိုက်ခိုက်မှုတွေမှာအမေရိကန်ပြည်ရင်ပထမဆုံးပါဝင်လာတဲ့အနောက်နိုင်ငံဖြစ်လာတော့မှာပါ။ပြင်သစ်သမ္မတဖရန်ဆွာအိုလွန်ကဆီးရီးယားက IS စစ်သွေးကြွတွေကိုမနေ့ဖြန်ကစပြီးလေကြောင်းကနေထောက်လှမ်းမှုတွေစလုပ်ဖို့ကာကွယ်ရေးဝန်ကြီးကိုမှာထားပြည်ပြည်လို့ထုတ်ပြောခဲ့ပါတယ်။သူကပဲဆက်ပြီးပြင်သစ်မြေပြင်တပ်တွေကိုတော့ဆီးရီးယားကိုဆေးလွတ်ဖို့လုံးဝမစင်စားသေးဘူးလို့ရှင်းရှင်းထုတ်ပြောခဲ့ပါတယ်။အခုလိုအချိန်မှာပဲအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကနယ်မြေအများအပြားကိုထိန်းချုပ်ထားတဲ့ဒီ IS စစ်သွေးကြွတွေကိုပဲပြစ်မှတ်ထားပြီးအမေရိကန်ကပို့ပေးလိုက်တဲ့အီရတ်နိုင်ငံပိုင်းF-16 လေယာဉ်တွေနဲ့အီရတ်ဆိုရကလေကြောင်းတိုက်ခိုက်မှုပေါင်း15ခုကိုမနေ့ကပထမဆုံးပြုလုပ်ခဲ့ပါတယ်။အီရတ်ကာကွယ်ဝန်ကြီးအက်ဂလတ် L-Obaidi ကအခုလိုလေကြောင်းကနေတိုက်ခိုက်နိုင်မှုကြောင့်ရှေ့လာမဲ့တိုက်ပွဲတွေမှာအစိုးရဘက်ကအားသာချက်တွေရှိလာဖို့တေချာနေပြီလို့ထုတ်ပြောလိုက်ပါတယ်ခင်ဗျာ
။တူရကီနိုင်ငံတွင်းကအီရတ်နဲ့အီရန်နဲ့ဆက်တွင်နားမှာတူရကီစစ်အရင်တန်းကိုကတ်လက်နက်ကင်တွေတိုက်ခိုက်ခဲ့တဲ့နောက်မှာတူရကီစစ်တပ်ကတိုက်လေရင်တွေတုံးပြီးညရင်းချင်းပဲဒီကတ်လက်နက်ကန်တွေကိုလေကြောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။တရားမဝင်အဖွဲ့အစည်းတစ်ခုဖြစ်တဲ့တတ်မှတ်ထားတဲ့ P PKK cut အလုံသမားပါတီလှုပ်ရှားနေတဲ့နေရာ73နေရာကို F4 နဲ့ F16 တိုက်လေယာဉ်တွေနဲ့ပြစ်မှတ်ထားပြီးပြစ်ခတ်ခဲ့ပါတယ်လို့တူရကီစစ်တပ်ကဒီကနေ့ပဲပြောပါတယ်။တနင်္လာနေ့ကအတိုက်ခိုက်ခံရမှုမှာလမ်းမထောင်ပုံးဖောက်ခွဲမှုတွေပါပါဝင်ခဲ့ပြီးတန်ချက်ကကား2စီးဆွဆွဝါဝါပျက်စီးခဲ့ရတယ်လို့တူရကီစစ်သားတွေလည်းသိဆုံးခဲ့ပြီးသိဆုံးသူအရေအတွက်တော့မသိရသေးပါဘူး။PKK ဖွဲ့ကတော့သူတို့ကြောင့်စစ်သား15ဦးသေတယ်လို့ပြောပါတယ်။ဒီလိုတိုက်ခိုက်ခံရတဲ့အတွက်ဘောလုံးမွဲကြည့်ဖို့ကုံညာကိုသွားနေတဲ့ဝင်ကြီးချုပ်ကလည်းသူ့လုံခြုံရေးအဖွဲ့နဲ့အရေးပေါ်အစည်းအဝေးထိုင်မှုအတွက်မြို့တော်ကိုပြန်အမြန်ပြန်ခဲ့တာပါ။ဒီစစ်သားတွေမန်းရှင်ဆစ်ဆင်ရေးတက်လုံနေချိန်မှာအခုလိုတိုက်ခိုက်ခံရတာအတွက်ဝမ်းနဲ့ခြေခွဲချောင်းနဲ့အကြမ်းဖက်သမားတိုက်ဖြစ်ရေးအတွက်စစ်တပ်ကမဟာဗျူဟာတစ်ချက်မှဖို့လှုပ်ဆောင်နေတာဟာအလုပ်ဖြစ်မယ်လို့မျှော်လင့်ပါကြောင်းသမရရီဆက်တရက်အာရုကန်ကပြောပါတယ်။တူရကီအစိုးရကဇူလိုင်နှောင်းပိုင်းမှာ PKK ကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့တူရကီအရှေ့တောင်ပိုင်းနဲ့အီရတ်မြောက်ပိုင်းတွေမှာအကြမ်းဖက်တိုက်ဖြတ်မှုဆစ်ဆင်ရေးပုံစံအသစ်နဲ့လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်
။ပါကစ္စတန်စစ်တပ်အနေနဲ့နိုင်ငံတွင်းမှာထုတ်တဲ့ drone ခေါ်မောင်းသူမဲ့ဝေထိန်လေးနဲ့ပထမဆုံးအကြိမ်တိုက်ခိုက်ခဲ့မှုကြောင့်အနည်းဆုံးတာလီဘန်စစ်သွေးကြွခေါင်းဆောင်3ဦးသေဆုံးခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။ပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အဆင်ဘတ်ရှ်ဝါကဝေးလံခေါင်ပြတဲ့တိုင်းသားဒေသဖြစ်တဲ့မြောက်ဝါရ်စေရစ်စတန်မှာအကျန်းဖက်တောင်းကျန်းသူတွေရဲ့စခန်းကိုဘာရက်လို့နာမည်ပေးထားတဲ့ဒီမောင်းသူမဲ့လေယာဉ်နဲ့ဒီနေ့တိုက်ခိုက်ခဲ့တယ်လို့ကြေညာချက်ထဲမှာထုတ်ပြောလိုက်ပါတယ်။ပါကစ္စတန်နဲ့ဆက်နာကဒီမြောက်ဝါစေရစ်စတန်ဒေသတွင်မတိမငြိမ်ဖြစ်နေတဲ့ရှာဝေါတောင်ကြားထဲဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုမှာဘယ်သူတွေသေဆုံးခဲ့တယ်အရသားတွေထိခိုက်မှုရှိမရှိပါမပါဆိုတာကိုတော့အတိအကျထုတ်မပြောထားပါဘူး။ဒီဒေသကိုသတင်းသမားတွေနဲ့အကူအညီပေးတဲ့အဖွဲ့တွေသွားဖို့အတွက်တော့လလန့်မမိနိုင်ပါဘူး။ဒီဝါဇီရစ်စတန်ဒေသဟာပါကစ္စတန်ကတာလီဘန်တွေနဲ့ချိတ်ဆက်ရှိတဲ့စစ်သွေးကြွတွေနဲ့အိန္ဒိချင်းအာဖဂန်နစ္စတန်ကတာလီဘန်တပုံတပ်မှုတွေခိုးအောင်ရနေရာလည်းဖြစ်ပါတယ်။တကယ်တော့ပါကစ္စတန်အာဖဂန်နယ်စပ်တလျှောက်ရှိတဲ့နိုင်ငံတကာညွတ်ပေါင်းတပ်ဖွဲ့တွေကိုအနေနဲ့မပြုတ်နိုင်ဖို့ပါကစ္စတန်နယ်စပ်ဘက်ကဒီစစ်သွေးကြွစခန်းတွေကိုအမေရိကန်မောင်းသူမဲ့လေယာဉ်တွေနဲ့ဆယ်နှစ်နီးပါးတိုက်ခိုက်ခဲ့ရမှာဟက်ကာနီကွန်ရဲ့အပါအဝင်စစ်သွေးကြွပေါင်းရာဂဏန်းတွေနဲ့ချီပြီးတည်ဆုံခဲ့ရပါတယ်ခင်ဗျာ
UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကညပတ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုရီးယားစစ်ပွဲကြောင့်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်ပေါင်း60ကျော်ကွဲကွာနေတယ်။မိသားစုတွေပြန်လည်ပေါင်းစည်းအစီအစဉ်ပြန်ဆဖို့ရည်ရွယ်ပြီးနှစ်ဖက်ကိုယ်စားလှယ်တွေဒီကနေ့ဆွေးနွေးမှုစတင်ခဲ့ပါတယ်။ခုနောက်ဆုံးတစ်ချိန်ပြန်လည်ပေါင်းစည်းရေးကိုဘယ်ချိန်ဘယ်နေရာလုပ်မယ်ဆိုတာဆွေးနွေးဖို့အတွက်ပါမွန်ကျွန်းကပြည်ကရက်စေးသဘောတူညီချက်ယူထားတဲ့ခြေရွာမှာနှစ်ဖက်ချက်ချင်းအရာရှိတွေတွေ့ဆုံကြတာပါ။ပြန်လည်ပေါင်းစည်းအစီအစဉ်နဲ့နှစ်ဖက်မိသားစုတွေနောက်ဆုံးတွေ့ကြတာတော့2014 February လထဲမှာပါ။အခုတစ်ချိန်ပြန်လည်ပေါင်းစည်းမှုကိုပြီးခဲ့တဲ့နှစ်ကတွေ့ဆုံခဲ့တဲ့မြောက်ကိုရီးယားကကံကံတောင်အပြန်ဖြစ်စခန်းမှာပဲလာမယ့်အောက်တိုဘာလနဲ့လုံနိုင်တယ်လို့မှန်းဆပြောဆိုကြပါတယ်။ကိုရီးယားစစ်ပွဲကြောင့်နှစ်နိုင်ငံကြားမိသားစုတန်းနဲ့ချီကွဲကွာခဲ့ကြပြီးတမန်ဝင်ကိုရီးယားထိပ်သီးဆွေးနွေးပွဲလုပ်တဲ့2000ခုနှစ်နောက်ပိုင်းအချိန်ထိအဆက်အသွယ်ပြတ်တောက်ကြတာပါ။တနည်းတစ်ချိန်ပြန်လဲပေါင်းစည်းရေးတွေ့ဆုံမှုဆောက်ခဲ့ပြီးမှနောက်ပိုင်းနေဆက်ဆက်ဆံရေးအခြေအနေပေါ်မူတည်ပြီးအချိန်ကြီးနဲ့ပါသွားခဲ့ပါတယ်။အခုအစီအစဉ်မှာတော့အသက်80နဲ့80ကျော်အရွယ်ပုဂ္ဂိုလ်တွေအဓိကထားပါဝင်တာပါ။ညဖက်မိသားစုတွေကြအပြန်လန်စာပို့တာဖုန်းခေါ်တာနဲ့အီးမေးလ်ပို့တာတွေကိုနှစ်ဖက်အစိုးရတွေကတားမြစ်ထားတဲ့အတွက်အခုလိုပြန်လည်ပေါင်းစည်းအစီအစဉ်ကပဲမိသားစုတွေဆက်သွယ်နိုင်တဲ့တခုတည်းသောအခွင့်အလမ်းဖြစ်နေတာပ
ါ။အင်ဒိုနီးရှားရွှေပြောင်းလူသမားပေါင်း100ခန့်ပါတဲ့ဆက်လီတစီမလေးရှားကမ်းလွန်မှာတိမ်မောက်ခဲ့ရမှာနောက်ဆုံးရရှိတဲ့သေဆုံးသူအရေအတွက်62ဦးရှိသွားပြီးနောက်ထပ်လူပေါင်း20ကိုကယ်တင်ထားနိုင်တယ်လို့မလေးရေချောင်းရရှိတွေကထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကမလေးရှားနိုင်ငံဆလင်ကာပြည်နယ်ကစပတ်ဘာနန်မြို့အနီးရေပြင်မှာဒီတစ်သားတင်ပေါ်နေမြို့မှုကနေအမျိုးသားလောင်38လောင်းအမျိုးသမီး23လောင်းနဲ့မိန်းကလေးငယ်လောင်း1လောင်းတကူရှာဖွေတွေ့ရှိပြီးဖြစ်တယ်လို့မလေးရှားရေချောင်းထိန်းသိမ်းအေဂျင်စီရရှိမိုဟာမက်ဟမ်ဘလီယာကုပ်ကဒီနေ့ထုတ်ပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံစူမထရာပြည်နယ်တန်ချန်ဘာလီယာဒေသကရွှေပြောင်းလူသားတွေကိုသယ်လာတဲ့ဒီတင်ပေါ်သိမ်းမောက်ခဲ့ပြီးအခုထိကယ်ဆယ်ထားနိုင်သူတွေထဲမှာအမျိုးသား19ဦးနဲ့မျိုးသမီး2ပါပါတယ်။ရှာနိုင်သမျှနောက်ဆုံးဘယ်သူမှမကြံတဲ့အထိရှာဖွေမှုတွေဆက်လုပ်သွားမယ်လို့လည်းဒီရေချောင်းအရာရှိကဆက်ပြောခဲ့ပါတယ်။တကယ်တော့ Islam Aid အားလည်းရဲ့အတွင်ရွှေပြောင်းလူသမားတွေအိမ်ပြန်နေကြချိန်မှာယာသူဓုဆိုးဝါးမှုနဲ့ဆက်လီဝင်နေမမျှအောင်လူတွေအပြစ်သိတင်ဆောင်ထားတာကြောင့်ဒီတိမ်မောက်ခဲ့ပုံရတယ်လို့အစိုးရအရာရှိတွေက သတင်းတောက်တွေကိုထုတ်ပြောကြပါတယ်မလေးရှားနိုင်ငံမှာတကယ်တော့တရားဝင်ရောတရားမဝင်မှာပါတဲ့ခမန်းချီရွှေပြောင်းလူသမား6တန်းရှိတာမှာအများစုကအင်ဒိုနီးရှားနိုင်ငံကဖြစ်ပြီးဆောက်လုပ်ရေးတည်နှံစိုက်ပျိုးရေးစက်ရုံလုပ်ရုံတွေနဲ့အိမ်တွေးလုပ်ငန်းတွေမှာလုပ်ကိုင်နေကြသူတွေဖြစ်ပါတယ်ခင်ဗျာ
အိန္ဒိယရှိတောင်ပိုင်းကအန်ဒရပရဒက်ပြည်နယ်ထဲမှာမိုးကြိုးဖြစ်ခန့်လို့တည်ဆုံသူ22ဦးရှိသွားပြီဖြစ်ပြီးအများစုကလေကွင်းတွေတဲ့အလုပ်လုပ်နေတဲ့လေသမားတွေဖြစ်ပါတယ်။အန်ဒရပရဒက်ပြည်နယ်ထဲကမြို့နယ်10ခုမှာတနင်္ဂနွေညနေကမိုးရွာပြီးမိုးကြိုးတွေဖြစ်ခဲ့တဲ့အတွက်တည်ဆုံကြရတာလို့ပြည်နယ်ဝန်ကြီးချုပ်ချန္ဒရာဘာဘူးနာဒူးကပြောပါတယ်။ဂန္ဓာမြို့မှာတော့အမျိုးသမီးခရစ်ကအသင်းကကစားသမားနှုတ်ကွင်းထဲမှာကစားနေတော့အနာကတက်ပင်ကိုမိုးကြိုးနဲ့ပစ်ခဲ့ပေမဲ့တည်တည်လေးလွတ်သွားတယ်လို့မြို့နယ်ခရစ်ကအသင်းတာဝန်ခံကပြောပါတယ်။အိန္ဒိယနိုင်ငံမှာဇွန်လကနေစက်တင်ဘာလတွင်ကြောက်တဲ့မုတ်သုံးရာသီချိန်ရောက်တိုင်းမိုးကြိုးပစ်တာနဲ့ကြုံရလည်းရှိပါတယ်။ဒါပေမဲ့မနေ့ကမိုးကြိုးပစ်ခံလို့တည်ဆုံသူအရေအတွက်ကတော့မကြုံစဘူးတိတ်ကိုများနေတာဖြစ်ပါတယ်။ Andhra Pradesh ပြည်နယ်မြို့တော် Hyderabad မိုးလေဝသတောင်ကန်အရာရှိတွေကတော့ဘင်္ဂလားပင်လယ်အော်ရဲ့လေပြင်းရနဲ့ရံဝန်းပေါ်နေတာမို့မိုးတီးထန်စွာရွာနိုင်တယ်လို့ပြောပါတယ်။
ဇင်ဘာဝေနိုင်ငံမှာချစ်မြတ်နှုတ်မှုအခမ်းအနားဆုံးချင်းသေးတွေကတကောင်ကိုအမေရိကန်သွားဆရာဝန်တူကတတ်ဖြစ်ခဲ့ပြီးနိုင်ငံတကာဝန်ဖန်မှုတွေထွက်လာချိန်မှာဒီဆရာဝန်ကအင်တာဗျူးပေးလိုက်ပါတယ်။အမေရိကန်သွားဆရာဝန်ဒေါက်တာဝေါ်တာပါမာအနေနဲ့ရဲတပ်ပေါင်းများစွာစိတ်ညစ်နေခဲ့ပြီးမှမနေ့ကမင်းနီယာပိုလစ်စတာထရိဗျူးသတင်းစာနဲ့ AP သတင်းဌာနတို့ကိုပေါင်းပြီးအင်တာဗျူးပေးခဲ့ပါတယ်။ဒီအင်တာဗျူးမှာသူကသူတတ်ခဲ့တဲ့ချင်းသေးဟာအခုလိုနာမည်ချီးပြီးဇင်ဘာဝေနိုင်ငံတနိုင်ငံလုံးကချစ်ခဲ့တဲ့စိတ်ဝင်စားခဲ့တဲ့ဆိုတာသိရင်တော့အခုလိုပြတ်တက်ခဲ့မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့ညပဲထိတ်တန့်ရောက်တဲ့သတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။တနင်္ဂနွေလုံးပြစ်ခတ်ရက်စဲမှုသဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးနောက်ဆုံးအဆင့်ဆွေးနွေးဖို့အတွက်တန်ရင်နာလက်နက်ကင်အဖွဲ့တွေကထိပ်တီးကောင်းဆောင်တွေဟာရန်ကုန်မြို့ကိုရောက်ရှိနေပါပြီ။မနေ့ပြန်မှာတော့နေပြည်တော်မှာဦးအောင်မင်းကောင်းဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့အကြိုညှိနှိုင်းဆွေးနွေးကြမှာပါ။ဒီလ9ရက်နေ့ပုဒ်ထိုးနေ့မှာတော့နိုင်ငံတော်သမ္မတတက်မတော်ကကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးဆွေးနွေးမှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ဟာဩဂုတ်လ9ရက်နေ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုနှစ်ဖက်သဘောတူအချောတက်ရေးဆွဲခဲ့ပါတဲ့ဒီလိုရေးဆွဲပြီးတဲ့နောက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့အချက်အပေါ်မှာတော့နှစ်ဖက်သဘောတူညီချက်မရသေးပါဘူးSD ခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်ဘက်ကသူတို့အဖွဲ့ဝင်18ဖွဲ့လုံးပါဝင်လက်မှတ်ရေးထိုးရေးကိုတောင်းဆိုပြီးအစိုးရဘက်ကတော့သူတို့အဖွဲ့တွေက17ဖွဲ့ကိုသာလက်ခံမှာဖြစ်ကြောင်းပြန်ကြားခဲ့တာဖြစ်ပါတယ်ဒီလိုမကြေမလည်ဖြစ်နေတဲ့အချက်ကိုနောက်ဆုံးအပြီးသတ်ဆွေးနွေးဖို့အတွက်လာမယ့်ရက်တွေမှာနိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေဟာနေပြည်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်ဒီကနေ့မှာတော့တိုင်းသားလက်နက်ကိုင်အဖွဲ့ကထိပ်တီးခေါင်းဆောင်တွေဟာရန်ကုန်မြို့ကိုရောက်ရှိနေကြပြီးနောက်ရက်ဆွေးနွေးမဲ့အခြေအနေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောက်ပေါင်ရွှေကအခုလိုပြောပါတယ်
ဘုန်းတော်အလုံးရောက်ပြီသူတို့မနေ့ကနေ့ရက်ဆွေးနွေးရဲကျွန်တော်တို့ကဒီနေ့တွေ့လို့မရှိဘူးလက်ကနေပြီးတော့သွားမယ်အဲ့ဒီနေ့ပြီးတော့နေ့လည်းဦးအောင်မင်းနဲ့တွေ့မယ်တခါသမနာနဲ့တွေ့မယ်အဲ့လိုပဲဗျ
တိုင်းရင်းသားခေါင်းဆောင်တွေဟာမနေ့ဖန်ရန်ကုန်ကနေနေပြည်တော်ကိုတွားရောက်มาဖြစ်ပြီးနေကင်းပိုင်းမှာဦးအောင်မင်းခေါင်းဆောင်နဲ့ UPWC အဖွဲ့နဲ့တွေ့ဆုံมาဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာတော့နိုင်ငံတော်သမ္မတနဲ့ဆွေးနွေးမဲ့အချက်တွေကိုကြိုတင်ညှိနှိုင်းကြမဲ့အခြေအနေရှိပါတယ်။ဩဂုတ်လ24ရက်နေ့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့အားလုံးပါဝင်လက်မှတ်ရေးထိုးရေးကိုညှိနှိုင်းသွားมาဖြစ်ကြောင်းဖော်ပြထားပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကလည်းဒီလ2ရက်နေ့လူထုကိုပြောကြားတဲ့လစဉ်ရေဒီယိုမိန်ကွန်းမှာမြန်မာပြည်ငြိမ်းချမ်းရေးအတွက်အစွမ်းကုန်ကြိုးစားသွားမယ်လို့ကတိပြုထားပါတဲ့။နေပြည်တော်မှာကျင်းပမဲ့လာမယ့်ဆွေးနွေးပွဲရဲ့အလားအလာနဲ့ပတ်သက်ပြီးပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့သူ့အမြင်ကိုအခုလိုပြောပါတဲ့
။ဒီအလားအလာမှာလို့ဒီကတော့ကြိုးစားတဲ့အဆင့်ကနောက်ဆုံးအဆင့်တော့သောဆုံးအဆင့်မှာကျွန်တော်တို့တိုင်းမများဘက်ကလည်းဒါပါဝါမြင့်တဲ့အနေနဲ့ဟာတဲ့ပုံစံဖြစ်တယ်။တို့မှာဆွေးနွေးမှုရှိတယ်၊ပြည်နိုင်မှုရှိတယ်၊ဒီလိုဖြစ်။ဒါအစိုးရဘက်ကဆိုရင်လည်းဒါသမရနဲ့ဆက်ချုပ်လို့ဒါအမြင့်ဆုံးအနာပိုင်းပုံစံဖြစ်တယ်။အဲ့တော့ဒီနှစ်ခုကြားမှာတော့အခြေလေပြည်နိုင်ဆွေးနွေးနိုင်မယ်လို့ကျွန်တော်မျှော်လင့်တယ်။သမားကြီးနဲ့ကြားတော့သမားကြီးပုံလိုက်တာအလျှော့တင်လုပ်ပြီးနိုင်တဲ့အခြေအနေရှိတယ်။ဒါကျွန်တော်တို့မြင်ရတော့ ဆင်ပြေမယ်လို့မြင်ပါတယ်
။ဩဂုတ်လလည်းကကျင်းပတဲ့ကင်းရင်မျိုးသားစည်းရုံး KNU ဘိုးကော်မတီရေးဘော်စည်းဝေးက NCA ကိုပါဝင်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ခဲ့ပြီးလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုကြိုးပမ်းသွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကလည်းအရက်ဖက်လူမှုအဖွဲ့အစည်းတွေအကြံပြုချက်အတိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ပြီးတပြိုင်တည်းလက်မှတ်ရေးထိုးရေးမှုကိုကင်ဆယ်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ကီအန်ီမျိုးသားတိုးတက်ရေးပါတီ KNPP ကနိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့တွဲဆုံပြီးသဘောထားထုတ်ပြန်ရမှာတော့ NCA ကိုအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုကြိုဆိုကြောင်းအားလုံးမပါဝင်နိုင်ဘူးဆိုရင်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေကိုထိုးစစ်မစင်ဖို့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဒဏ်ထုအခွင့်အရေးရရှိစေရေးကိုအာမခံဖို့ဆိုတဲ့အချက်တွေကိုတောင်းဆိုထားပါတယ်လောလောဆယ် SD အဖွဲ့မှပါဝင်ပြီး NCA လက်မှတ်ရေးထိုးရေးအတွက်အစိုးရဘက်ကမဖိတ်ခေါ်တဲ့အဖွဲ့တွေကတော့ဝါမျိုးသားအဖွဲ့ချုပ် WNO ၊ရခိုင်မျိုးသားကောင်စီ ANC ၊လာအိုဒီမိုကရက်တစ်တပ်မက LDU ၊ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ၊ကိုကန့်အဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်
ကိုမိုးစောပါရှင် VOA ကနေတနင်္လာနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ဆက်တည်းညဉ့်ညရင်းနဲ့ဆိုင်တဲ့သတင်းနောက်တစ်ပုဒ်တင်ပြပါအောင်မယ်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြည့်နိုင်သေးတဲ့၍တိုင်းပြည်မှာစစ်မှန်တဲ့ပြည်ရင်းညှိနှိုင်းရေးပေါ်ထွန်းလာမှာမဟုတ်ဘူးလို့ပြည်ရင်းအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်နှစ်60ကျော်လာပြီဖြစ်တဲ့ပြည်ရင်းစစ်ရဲ့ပြဿနာကိုနိုင်ငံရေးနှိမ့်လန့်တဲ့အဖြစ်ရှင်းနိုင်မှသာပြည်လည်မှာဖြစ်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်နိုင်တဲ့တိုင်းနိုင်ငံလုံးအဖြစ်ခတ်ရဆဲရေးစာချုပ်ကိုချုပ်ဆိုနိုင်ဖို့အရေးတိုက်တွန်းသွားမှာဖြစ်တယ်လို့လည်းဆရာကြီးတခင်ကိုရောမိုင်းငိမ့်ချမ်းရဲ့ကွန်ရက်ကပြောပါရယ်ဒီကနေ့ရန်ကုန်မှာကျင်းပတဲ့ပြည်ရင်းငိမ့်ချမ်းရဲ့အမြင့်တဘောထားဖလှယ်ပွဲမှာဘာရီဆွေးနွေးခဲ့ကြသလဲဆိုတာကိုမဆုမုံကပြောပြမှာပါ
ဟုတ်ပါတယ်တတိုင်းပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးရနိုင်မှုအစိုးရကိုယ်စားလှယ်ဖြစ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တို့အကြားအပြစ်ခတ်ရဆဲရေးစာချုပ်အပြီးသက်ချုပ်ဆိုနိုင်မှုအရေးနေပြည်တော်မှာဆွေးနွေးကြဖို့ပြင်ဆင်နေချိန်မှာပဲနိုင်ငံရေးအင်အားစုတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကလည်းပြည်တွင်းငြိမ်းချမ်းရေးအပေါ်အမြင့်သဘောထားဖလှယ်ပွဲကိုဒီကနေ့ရန်ကုန်မှာကျင်းပခဲ့ပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင် 2008 ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်မယ်လို့အရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ဒီမိုကရေစီအင်အားစုတွေဘက်ကဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးဆရာကြီးသခင်ကိုရောမိုင်ငြိမ်းချမ်းရေးကွန်ရက်ကဦးထွန်းဝင်းငိမ့်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ကအဓိကကတနင်္လာအတိုင်းအတာနဲ့အဖြစ်ခက်ရစဲရေးအပေါ်မှာဘလို့သဘောထားတင်လဲပေါ့နော်အဲ့ဒီစီနေကိုကျွန်တော်တို့ကသဘောထားဖလှယ်ကြတာပါအဲ့ပေါ်မှာကို့အဖွဲ့အစည်းရဲ့သဘောထားအမြင်တွေကိုကျွန်တော်တို့ပြောတာပေါ့နော်နောက်ခြုံငုံပြီးတော့လဲပြည်တွင်းငြိမ်းချမ်းရေးအပေါ်မှာသဘောထားကိုဒါပြောပြကြပါတယ်အများစုပြောသွားတာကတော့ဒီနေ့ NCA ကို2000ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်မဲနဲ့ကာကွယ်မှု6ချက်ကိုမပြောင်းလဲပဲနဲ့ဒီတိုင်းလက်မှတ်ထိုးမယ်ဆိုလို့ရှိရင်စစ်မှန်တဲ့ငြိမ်းချမ်းရေးရမှာမဟုတ်ဘူးဒီငြိမ်းချမ်းရေးကိုတကယ်စစ်စစ်မှန်မှန်ရဖို့ဆိုလို့ရှိရင်နိုင်ငံရေးရာကြည်ကြည်လည်လည်ဖြစ်မှသူတစည်းတဲ့ညီညီညွတ်ညွတ်လက်မှတ်ထိုးစီခြင်းလေလို့အားလုံးရဲ့သဘောထားကတော့ရေပုံရအဲ့လိုပြောလို့ရပါတယ်ခင်ဗျာ
မြန်မာနိုင်ငံထဲမှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့အကြားတိုင်းရင်းသားဒေသတွေမှာစီးရဲတင့်မာမှုတွေဖြစ်ပွားနေတဲ့အပေါ်တိုက်ပွဲတွေကိုနိုင်ငံရေးနီလန့်နဲ့ဖြည့်ဆင်းမှသာပြည်လည်နိုင်မှာဖြစ်တယ်လို့လည်းဆွေးနွေးပွဲမှာပါဝင်တဲ့အဖွဲ့တွေကသဘောတူခဲ့ကြတာပါဆရာကြီးသခင်ကိုရောမိုင်းရဲ့ငြိမ်းချမ်းရေးကွန်ရက်ကဦးထွန်းဝင်းငိမ့်ကပဲအခုလိုဆက်ပြောပါတယ်
ဒီနေ့စစ်ကြီးဖြစ်တာကကျွန်တော်တို့နှစ်ပေါင်းက60ကျော်ကြီးက69နှစ်ရှိနေပြီဒီနေ့ပြည်တွင်းစစ်ရဲ့ကြေညာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းခဲ့လို့အခုအချိန်ထိကျွန်တော်တို့ကပြည်တွင်းနိုင်ငံရေးကြေညာကစာရှင်းနေရတယ်လို့မြင်ပါတယ်စစ်ဆိုတာတော့နိုင်ငံရေးရဲ့အဆက်ပါပဲအဲ့တော့တွဲဆုံဆွေးနွေးဆိုတာနိုင်ငံရေးကြေညာကိုအဖြေရှာရေးပါပဲနိုင်ငံရေးရာအာမခံချက်ရှိမှနိုင်ငံရေးရာကြည်လင်မှဒီကြေညာရဲ့အဖြေကိုရမှာပါဘလို့ပဲလက်မှတ်ထိုးထိုးတိုက်ပွဲတွေပြန်ဖြစ်နေတာကျွန်တော်တို့နိုင်ငံမှာအလွန်တင်းကြပ်စရာကောင်းတဲ့အချက်တွေပါဒီလိုအခြေအနေတိုင်းလက်မှတ်ထိုးလိုက်မယ်ဆိုလို့ရှိရင်ပြည်သူလူထုအတွက်အကျိုးရှိနိုင်တာမျိုးကျွန်တော်တို့မတွေးရပါဘူးလက်ရှိအစိုးရအတွက်သာအကျိုးရှိသွားမယ်လို့ကျွန်တော်တို့ကတော့မြင်တယ်ဒါကြောင့်မို့နိုင်ငံရေးအရာကြေလည်မှသာတစုတစည်းတဲ့လက်မှတ်ထိုးစီခြင်းလေလို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ်ခင်ဗျ
နိုင်ငံတွင်းတည်ငြိမ်အေဂျင့်မှသာတိုင်းပြည်အတွက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဖော်ဆောင်နိုင်မှာမို့ပြည်တွင်းငြိမ်းချမ်းရေးခိုင်မာအောင်တည်ဆောက်နိုင်ရေးဒီမိုကရေစီအင်အားစုတွေဘက်ကအမြင်သဘောထားဖလှယ်ခဲ့ကြတာဖြစ်ပြီးဒီသဘောထားအမြင်တွေကိုအစိုးရလွှတ်တော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီကိုပေးပို့သွားမှာဖြစ်တယ်လို့လည်းငြိမ်းချမ်းရေးလှူလာသူတွေကပြောပါတယ
်။ကျွန်တော်တို့ဒီနေ့အမြင်သဘောထားတွေတဲကတူညီတဲ့အချက်တွေကိုစုစည်းပြီးတော့ကျွန်တော်တို့ကအစိုးရလွှတ်တော်တက်မတော်နောက်အခြားကျွန်တော်တို့အဲနိုင်ငံတကာငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကိုအဲကျွန်내လူ့ခွေအဖွဲ့တို့အဲ့လိုမျိုးတွေကိုကျွန်တော်တို့ကပေးပို့သွားမှာပါ
ပြည်တွင်းငြိမ်းချမ်းရေးအမြင့်သဘောထားဖလှယ်ပွဲကိုဒီကနေ့ရန်ကုန်မြို့မင်္ဂလာရာမပါဠိတက္ကသိုလ်မှာကျင်းပခဲ့ပြီးတော့ဘာသာကြီး၄မျိုးကငြိမ်းချမ်းရေးခေါင်းဆောင်တွေနိုင်ငံရေးပါတီကခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ဥပဒေပညာရှင်အရက်ဖက်အဖွဲ့အစည်းနဲ့ဒီမိုကရေစီအင်အားစုတွေတက်ရောက်ပြီးဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရှင
်မဆူမမင်းမြန်တင်ပြသွားတာပါရှင်ခုတော့ရွေးကောက်ပွဲသတင်းဖက်အလက်ပေးရအောင်ပါနေပြည်တော်တက္ကိနသီရိမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတချို့ဟာမဲဆွဲစည်းရုံးမှုစီမင်းကန့်သတ်ချက်ကိုချိုးဖောက်တယ်လို့စွပ်စွဲပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်လောင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားလိုက်ပါတယ်တက္ကိနသီရိမြို့နယ်ရဲစခန်းကိုတိုင်ကြားမှုကိုရဲကလက်မခံတာကြောင့်ကော်မရှင်ထံတိုင်ကြားလိုက်တာဖြစ်တဲ့အကြောင်းကိုလည်း NLD ရဲ့ကိုယ်စားလှယ်တို့ကပြောပါတယ်အကြောင်းဆုံးကိုတော့မတ်တင်ငေထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်နေပြည်တော်မဲဆန္ဒနယ်တစ်ခုဖြစ်တဲ့ဒက္ခိဏသီရိမြို့နယ်တွင်မှဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတို့ဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ပေးထားတဲ့မဲဆွယ်စည်းရုံးမဲ့ရက်မတိုင်ခင်မဲဆွယ်စည်းရုံးနယ်ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဒက္ခိဏသီရိမြို့နယ်ကိုယ်စားလှယ်လောင်းကမြို့နယ်ရဲစခန်းနဲ့ရွေးကောက်ပွဲကော်မရှင်တို့ထံကိုတိုင်ကြားတာဖြစ်ပါတယ်။နေပြည်တော်ဥတ္တရသီရိမဲဆန္ဒနယ်ကိုစားပြုလွှတ်တော်အမတ်ဦးမင်းသူကဖြစ်စဉ်ကိုအခုလိုပြောပြပါတယ
်။ဒါနဲ့ပတ်သက်မှကျွန်တော်တို့ဒက္ခိဏမြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့အခုလက်ရှိလက်ဆက်ဝင်ကြီးဦးမြင့်နိုင်အတွက်ဒီဦးမြင့်နိုင်အတွက်ကိုသူ့ရဲ့ဒီရဲ့ဒက္ခိဏမြို့နယ်နဲ့ပါဝင်တဲ့ဒီအမျိုးသားလွတ်တော်ပေါ့လေဒက္ခိဏခရိုင်အမျိုးသားလွတ်တော်မှာပြိုင်မဲ့ဦးကျော်ဝင်းတို့ဟာဒီပြီးခဲ့တဲ့ရက်ပိုင်းတွင်ပါပေါ့လေဒီဥစ္စာဒက္ခိဏမြို့နယ်ရဲဒီတော့ကျွန်တော်တို့ရွှေခဲအင်းတော့ရွာတကြီးရွာတွေမှာရှိတဲ့စတင်ကျောင်းတွေမှာတွားပြီးမှကြီးရွာကြီးရွာတွေကိုခေါ်ယူပြီးမှဒီမိမိတို့မဲပေးပါဆိုတဲ့ဒီပမ်ပလက်တွေဝေရဲအဲအဲ့ဒါအပြင်ဒီဖီးတွေရက်တောင်တွေမဲပေးဖို့ပေါ့လေမိမိတို့ကိုယ်စားလှယ်တွေမဲပေးဖို့ဟိုသူတို့ရဆောင်ပုတ်တွေနဲ့ပမ်ပလက်တွေဝေတာပုံမှာကျွန်တော်တို့ကဒါတက်ဆိုင်ရွေးကောက်ပွဲဥတွေနောက်ဒီရဲ့ကွန်ရှင်ရွေးကောက်ပြောင်းလို့ရွေးကောက်ပွဲကွန်ရှင်အကျညာချက်တွေချိုးဖောက်ကဲဆိုပြီးမှကျွန်တော်တို့ဒီတက္ကနမြို့နယ်ညမရက်စခန်းကိုမနေရပါလေဒါဥစ္စာလုပ်ပါတယ်အမှုဖွင့်တိုင်ကြားတယ်ပါလေ
မဲဆွယ်စည်းရုံးခွင့်ကတော့စက်တမလ၈ရက်နေ့မှာစတင်ရရှိမှာဖြစ်ပေမဲ့မဲဆွယ်စည်းရုံးခွင့်ရက်ပေးထားတဲ့ရက်မတိုင်ခင်မှာမဲဆွယ်စည်းရုံးနေဆိုတဲ့အကြောင်းကိုတက္ကနသီရိမြို့နယ်ရဲစခန်းကိုတိုင်ကြားခဲ့တာမှာတော့ရဲစခန်းကလက်မခံပဲပြန်လွှတ်လိုက်တယ်လို့ကိုရိုင်းတိုင်ကြားခဲ့သူ NLD ရဲ့ကိုစလေလောင်ဦးတန်စင်ထွန်းကပြောပါတယ
်ဟောရဲစခန်းကသူကပထမဟိုကျွန်တော်တို့တနားရီခွဲမှာတိုင်ကျဲသွားဖွင့်တယ်ဗောနော်ဆာတိုင်စာသွားတင်တယ်တင်တဲ့ခါမှာဟိုညနေ၄နာရီကိုပြန်လာခဲ့ဖို့ကျွန်တော်တို့ပြောတယ်တိုင်စာတော့သူလက်ခံထားတယ်အဲ့မှာညနေ၄နာရီခွဲလောက်မှာကျွန်တော်တို့ပြန်သွားတဲ့ခါကျတော့မြို့နယ်ရဲတပ်ဖွဲ့မှုပေါ့မြို့နယ်ရဲတပ်ဖွဲ့မှုကပထမကအချိန်ဥပဒေရဗောနော်ဥပဒေရကအချိန်ကာလနဲ့ငင်းပယ်တယ်ဟိုအချိန်ကာလကရွတ်တော့ပဲကာလမရောက်သေးဘူးပေါ့ဥပဒေပါပြဋ္ဌာန်းချက်တွေကရွတ်တော့ပဲကာလကိုညှို့နေပေါ့
ရဲစခန်းကတိုင်ချက်ကိုလက်မခံတာကြောင့်တင်းလာနေမှာပဲနေပြည်တော်ရွေးကောက်ပွဲကော်မရှင်ရုံးကိုဦးတန်းစင်ထွန်းရဲ့ရှင့်နှစ်ကိုယ်တိုင်သွားရောက်တိုင်ကြားစာပို့ခဲ့ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌထံကိုတော့စာရိုက်ကနေလိမ့်မှုပြီးတော့တိုင်ကြားစာပေးပို့ထားတဲ့အကြောင်းလဲ NLD ကိုယ်စားလှယ်ဦးတန်းစင်ထွန်းကပြောပါတယ်မဲဆွယ်စည်းရုံးမှုတတ်မှတ်ရမတိုင်ခင်မှာမဲဆွယ်စည်းရုံးခဲ့တဲ့ဆိုတဲ့စွပ်စွဲချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဘယ်လိုဖြေရှင်းဆောင်ရွက်ပေးနိုင်မလဲဆိုတာကိုတော့ပြည်ထောင်စုရှင့်နေချုပ်ရုံးရဲ့အငိမ့်စာဒုတိယညွှန်ကြားရေးမှူးဥပဒေပညာရှင်ဦးထွန်းခင်ကအခုလိုပြောပါတယ
်အဲ့ဒါတော့သက်ဆိုင်ရာတွေကိုအရေးယူမှာပေါ့လေဒါပါတီကိုယ်စားလှယ်ဖြစ်ရရဆိုင်ခြင်းဟောကိုယ်စားလှယ်လောင်းဖြစ်ရရဆိုင်ခြင်းလည်းအရေးယူခြင်းယူမယ်ဒါဥပဒေရလည်းအရေးယူနိုင်ကြောင်းသူကတစ်ဆင့်ညွှန်ကြားခြင်းလည်းညွှန်ကြားနိုင်တယ်သ ို့တော့အဲ့လိုညွှန်ကြားတဲ့အစ်စ်အစ်မရောက်ခွင့်နဲ့လေအခုတိုင်ချက်ကိုလက်ခံခွင့်ရှိတယ်
မဲဆွယ်စည်းရုံးခွင့်ပေးထားတဲ့ရက်မတိုင်ခင်မဲဆွယ်စည်းရုံးနဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိသူများဖုံးလက်ခံဖြည့်ဆို့နိုင်ခြင်းမရှိတာကြောင့်ဒီကိစ္စအပေါ်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တုံ့ပြန်မှုကိုတော့မသိရသေးပါဘူးရှင်
မတင်ငိထိုင်တင်ပြတော့ရပါရှင်ခုတော့ရေးပေးတင်ဖက်ဆက်ရအောင်ပါချင်းတွင်မြင့်ရီတိုးလာတဲ့အတွက်စကိုင်းတိုင်းအထက်ပိုင်းမှာရှိတဲ့မြင့်ရီတိုင်းတားရဲစခန်းတွေရှိတဲ့မြို့ခုနှစ်မြို့မှာရေလွှာမှုမှုအနေနဲ့တတ်မှတ်ထားတယ်လို့မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနကဆိုပါတယ်မော်လိုက်မြို့မှာတော့မြို့ရဲ့၃ပုံ၂ပုံရေလောက်ရေနစ်မြုပ်နေပြီးတော့ရေပေးတင်ပြည်သူတွေအတွက်ကယ်ဆယ်ရေးစခန်းဆိုပြီးတည်တံ့မရှိတဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုပရဟိတအဖွဲ့တွေကပဲလှုံ့ဆော်နေရတယ်လို့ဆိုပါတယ်အကြောင်းဆုံးကတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ
်ချင်းနစ်မြင့်ရေးကြီးလာတဲ့အတွက်သခိုင်းတိုင်းအထက်ပိုင်းမှာရှိတဲ့မြို့တွေကမော်လိုက်ဟုံးမလင်းဖောင်းပြေကလေးဝအပါဝင်မြို့ခုနှစ်မြို့မှာရေလွှမ်းမှုမှုအန္တရာယ်ရှိတဲ့မြို့တွေအဖြစ်သတ်မှတ်ထားပါတယ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးပြောပြတာကတော့
ချင်းနေမြမမို့လို့ကျွန်တော်တို့ဒီဟိုကန်တီဘောနီပုံမျိုးနဲ့တောင်းရင်မော်လိုက်ကလေးဝအနေနဲ့ပုံနာဘောနီစတန်ကုန်းနဲ့စတန်ကြီးရဲ့အိကုန်းနဲ့စတန်မော်တော့ကျွန်တော်တို့ဒိင်းရနေတဲ့အထက်ကြီးကောင်းနေပါတယ်ကျွန်တော်တို့ကန်တီဘောပြန်တော့ကျွန်တော်တို့အုံးပြီးရင်အထက်မှာရှိပါတယ်ကျွန်တော်တို့ခုံးနေဆိုရင်တော့ဒီပြင်းရနေတဲ့အထက်ကြီးဘောအထက်မှာရှိပါတယ်ပေါင်းပြင်းမှာဆိုရင်တော့ကျွန်တော်တို့ဒီညနေပိုင်းအတွက်6ပြီမှရှိပါတယ်ကျွန်တော်တို့ဝေါ်လိုက်မှဆိုရင်ကျွန်တော်တို့ဒီညနေပိုင်းရဲ့အထံမှာပေါ့နော်6ပြီရှိပါတယ်ခင်းဝါဘောနိခင်းဝါမှာလည်းကျွန်တော်တို့ဒီညနေပိုင်းအထံမှာကျွန်တော်တို့9ပြီတန်းရှိပါတယ်ဒီမင်းကြီးပေါ့နိမင်းကြီးမှာလည်းကျွန်တော်တို့ဒီညနေပိုင်းအထံမှာကျွန်တော်တို့6ပြီတန်းရှိပါတယ်အဲဒီမှာမောင်ရမှာတော့ဒီညနေပိုင်းအထံ3ပြီကျော်နေရအများကြီးရှိပါတယ်ဘုံကြီးတိုင်းတိုင်းအချိန်ရှိတယ်ခဏမျိုးမှာပေါ့လေဒီလေးညလည်းကြောင်းနေတဲ့အနေနဲ့ကျွန်တော်တို့ဒီတိုင်းတိုင်းရရှိတဲ့အကြောင်းကိုဖော်ပြပေးတဲ့အနေအထားရှိပါတယ်ဒီလေးညလည်းအထက်ကြောင်းနေတဲ့ကြောင်းကိုဒါဆိုရင်ရမယ့်အနေအထားမှာရှိ
ဆိုရင်ရေမှတ်6ဘေကွဲကျော်အထိရှိနေတဲ့မော်လိုက်မြို့မှာတော့မြို့ရဲ့3ပုံ2ပုံခန့်ရေနစ်မြုပ်နေကြောင်းကုညီကယ်ဆယ်ရေးလုပ်နေတဲ့မော်လိုက်မြို့ကကိုဝင်းနိုင်ကဆိုပါတယ
်မော်လိုက်မှာအရေးက3ပုံ2ပုံလောက်မြုပ်နေပါတယ်ဗျာအင်ဂျီကကျွန်တော်တို့မော်လိုက်ကအင်ဂျီကမြို့ပေါ်အင်ဂျီကတော့ဟွာလောက်ရှိနေဗျာဒီတော့အရင်ဒီတော့မှဝရှိမှာပြရက်ွက်ကကျွန်တော်တို့ဒီမှာရက်ွက်ကြီးကခုလေးရှိတာဆိုတော့မြို့မ1မြို့မ2ပေါ့ရက်ွက်ကလေးဆိုရင်တော့12ရက်ွက်ရှိတာပေါ့12ရက်ွက်မှာကျွန်တော်တို့6ရက်ွက်မြုပ်နေတာပေါ့ဟိုရေပေးကလေးဆမ်းမှရောက်နေတယ်အိမ်ဆောင်စုပေါ့ဗျာလူကြီးတော့ဘာမလို့ဘူးအိမ်ဆောင်စုက300ဝန်းကျင်ခန့်ရှိတာပေါ့ပြီးွားဘာမှတော့25ရွာလောက်မြုပ်နေပြီးွားကြီးကတော့
ဤသတိပေးချက်တွေကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကကြိုတင်ထုတ်ပြန်ထားတဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတွေကပဲလှုပ်ဆောင်နေတယ်ဆိုပြီးအာဏာပိုင်တွေဘက်ကပြောဆိုနေတာပါမော်လိုက်မြို့မှာတော့လက်ရှိမှာရက်ွက်၈ခုလောက်နဲ့ရေးရွာ25ရွာလောက်မှာရေနစ်မြုပ်နေပြီမဲ့ရေဘေးကယ်ဆယ်ရေးစခန်းတွေတည်တံ့မရှိတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုမြို့ကန်တွေကပဲလှုပ်ဆောင်နေကြရတယ်လို့ဆိုပါတယ
်ကြိုတင်ကဝယ်စောင့်ရှောက်မှုကတော့ဒီမျိုးတော့မရှိပါဘူးပြတာကျွန်တော်တို့ဒီသတင်းဌာနတွေက TV တို့ဘာတို့ကနေလဲလို့ဒီမျိုး1 day မှာနေထိုင်ရတဲ့ပြည်သူတွေသတိနဲ့နေဖို့ပဲတမျိုး3ပေးထားတယ်ပဲရှိတယ်ကြိုတင်ပြီးတော့ဘာတွေလုပ်ပါဆိုတော့ကျွန်တော်တို့ဒေတာတွေကတော့ဟိုကိုယ့်စီစဉ်တဲ့ကိုပဲလုပ်ကြတာပေါ့ကယ်ဆယ်စကန်ဆိုရင်ဟိုတရားဖွင့်ထားတာတော့မရှိဘူးကျွန်တော်တို့ဒီမှာတော့ဟိုလိုပေါ့ကျောင်းမူလတန်းကျောင်းလေးတွေလေမူလတန်းကျောင်းတို့ဘုန်းကြီးကျောင်းတို့အဲ့ဒီမှာဟိုလိုပြီးတော့နေကြတယ်ရေဘေးကယ်ဆယ်စကန်လို့ဖွင့်ပြီးတော့မှမူလတန်းကျောင်းအမှတ်နှစ်မူလတန်းကျောင်းကျောင်းအထကပေါ့ဒီလိုမှဘုန်းတော်ကြီးကျောင်းအဲ့လိုဘုန်းကြီးကျောင်းတို့စာသင်ကျောင်းတို့မှာအဲ့လိုရောက်နေတဲ့ဒုက္ခတွေကိုကျွန်တော်တို့ခုရတာဆက်နှစ်ပြည်ကြီးကိုကျွန်တော်တို့ခုပြန်လာခဲ့ကြတာရတယ
်ပြီးခဲ့တဲ့လတွေတုန်းကတော့မြန်မာနိုင်ငံတဝမ်းလုံးမှာမိုးရွာသွန်းခြင်းတွေမြေကြီးကြီးတာတွေကိုမန်ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်တာတွေကြောင့်တိုင်းနယ်ပြည်နယ်12ခုလို့မှာရေဘေးဒဏ်ကိုခံစားခဲ့ရပါတယ်ဒီအတွက်လူပေါင်း16သိန်းကျော်ရေဘေးသင့်ခဲ့ရတယ်လို့လူပေါင်း120ကျော်လည်းသေဆုံးခဲ့ရကြောင်းအစိုးရကတော့သတင်းထုတ်ပြန်ထားပါတယ်ရှင
်မအေးမှာပါရှင် VOA ကလည်းသတင်းလာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းတိုမီတာ24 25 30နဲ့51တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါရယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လဲတေးတချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ September 9ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့ရော Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့
တံပိုးဆိုတာတိုင်းပြည်နဲ့ခေတ်ကဒီပခုံးပေါ်ထန့်တင်လိုက်တဲ့အခါဒီဘလောက်ထိဒီကောင်ဆွေးတောင်းနိုင်မလဲဆိုတာ
အသိပညာပေးအလုံးနဲ့နှလုံးလအခမဲ့အခြေခံကဆရာမအလုတ်တာဝန်တွေကိုထမ်းဆောင်နေတဲ့ဒေါက်တာတေဇာဆန်းရဲ့ယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာကြားရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းနားဆင်ရမှာပါခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံအတွင်းငွေကြေးဖောင်းပွားမှုတွေဖြစ်ပေါ်နေတဲ့အတွေ့အစိုးရကတက်မှတ်လိုက်တဲ့အ ਨੇ ဆုံးအခကျင်းငွေဟာအလုတ်သမားတွေအတွက်လုံလောက်မှုမရှိဘူးလို့အလုတ်သမားရေးဆောင်ရွက်သူတွေကပြောပါရယ်စက်တင်ဘာလ3ရက်နေ့ကစပြီးအ ਨੇ ဆုံးအခကျင်းငွေတက်မှတ်ပြီးနောက်ပိုင်းလုပ်ငန်းခွင်ထဲမှာအလုတ်သမားတွေနဲ့အလုတ်ရှင်တွေအကြားဆက်ဆံရေးပုံစံတစ်ခုပြောင်းလဲလာနေပြီးတော့တချို့စက်ယုံတွေပိတ်တော့မယ်ဆိုတဲ့ပြောဆိုမှုတွေရှိနေတယ်လို့အလုတ်သမားတွေလည်းယာနဲ့ချီအလုတ်ဖြုတ်ခံရတာတွေရှိလာနေတယ်လို့ဆိုပါရယ်အနိုင်ဆုံးလို့အခကျင်းွေတတ်မှတ်ပြီးဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေအလုတ်သမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းနဲ့မေးမြန်းပြီးကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရရှင
်အနိုင်ဆုံးလို့လာစားတတ်မှတ်ရေးကိစ္စကိုဦးအောင်လင်းတို့နည်းနည်းချီပြီးတော့အစိုးရရောဦးအောင်လင်းတို့လိုအလုတ်သမားကိုယ်စားလှယ်တွေရောဟိုအကျိုးပါပေါ့နော်အပြန်လာဆွေးနွေးခဲ့ကြတယ်သူတေသနာတွေလည်းလုပ်ခဲ့ကြတယ်ဆိုတော့အခုထွက်လာတဲ့ရလကတနာယီကိုဟို450ကျဒါမှမဟုတ်ဒီနေ့လောက3600ကျဆိုတာဟာဦးအောင်လင်းတို့ဘက်ကအလုတ်သမားတွေဘက်ကအလုတ်သမားကိုယ်စားလှယ်တွေဘက်ကရောသဘောတူသလားအဲ့ဒါတကယ်လက်တွေ့ကြတယ်လို့လား
ဟုတ်ကဲ့ဒီ3600ကျပေါ့နော်ဒီ3600ကျကတော့ဒီကျွန်တော်တို့တနိုင်လုံးကိုလွှမ်းခြုံတဲ့ဒီအနေဆုံးအခကျင်းဝင်တတ်မှတ်ခြင်းကပထမဦးဆုံးအကျင့်ဖြစ်ပါတယ်ဒါကြောင့်မို့လို့ဒီမှာကျွန်တော်တို့နိုင်ငံရဲ့အလုပ်သမားတွေအတွက်ပထမဦးဆုံးသတ်မှတ်ပေးလိုက်ဒီနှုန်းနဲ့တရက်ကိုတော့ကျွန်တော်တို့ကြိုဆိုလက်ခံရမှာဖြစ်ပါတယ်။သို့တော်လည်းပဲလက်ရှိပေါ့နော်ကျွန်တော်တို့ဒီမှာကျွန်တော်တို့နိုင်ငံမှာဒေါ်လာဈေးက1290အထိပေါ့နော်မြင့်တက်နေတဲ့ကာလမှာဒီ3600ကျပ်ကတော့ဒီအချိန်ကလှုပ်သားတွေရဲ့ဘဝအမကန်ကျဲအတွက်ပေါ့နော်လုံလောက်တဲ့အချိန်တွေတခုမရောက်သေးပါဘူးခင်ဗျ။ဟုတ်ကဲ
့ဒီရလထွက်လာတာကတော့နိုင်ငံတော်အစိုးရအလုပ်သမားရေးဝန်ကြီးဌာနနဲ့ဒီအလုပ်သမားကိုယ်စားလှယ်တွေနောက်ပြီးတော့3ဖလှယ်ဖြစ်မဲ့ထင်ပါတယ်ဟိုဟာပေါ့လုပ်ငန်းရှင်တွေပါဝင်ပြီးတော့သဘောတူလိုက်တဲ့အခကျင်းဝင်လာခင်ဗျ
။ဟုတ်ပါတယ်ခင်ဗျ။ဟုတ်ကဲ့ပါမှန်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုလို့ရှိရင်ဒါအခုစောစောဦးအောင်လင်းပြောသလိုဆိုရင်ဒေါ်လာဈေးကလည်းတက်နေတယ်။ဩလက်ရှိဟိုပေါ့နော်ဟိုလူနေမှုအသုံးစရိတ်တွေကလည်းတဖြည်းဖြည်းဒီငွေကြေးဖုံးပတ်မှုအပါအဝင်တက်နေတော့ဒါစောစောဦးအောင်လင်းပြောသလိုဒါဟိုလက်ရှိအနေအထားနဲ့ဆိုရင်တော့ဒါလုံလောက်တယ်လို့ပြောလို့မရသေးဘူးဆိုရင်ဦးအောင်လင်းတို့ဘက်ကဘလောက်များအဆူပြုတ်ခဲ့တယ်လဲဟိုအလုတ်သမားကိုယ်စားလှယ်တွေဘက်ကပေါ့နော်ဒီအနေဆုံးလာစာနဲ့ပတ်သက်ပြီး
ဟုတ်ကဲ့ကျွန်တော်တို့ဒီမှာအလုတ်သမားအဖွဲ့အစည်းတွေပေါ့နော်ဒီစုပေါင်းပြီးတော့နောက်ဆုံးလောက်ခဲ့တဲ့ဒီအလုပ်ကိုဆွေးနွေးပွဲမှာတော့4000ကျပ်ကိုအစုပြုခဲ့ကြတာဖြစ်ပါတယ်။သို့တော်လည်းပဲဒီအနေဆုံးခကြင်ွေတတ်မှတ်ရေးအမျိုးသားကော်မတီကနေပြီးတော့ဒီ3600ပေါ့နော်။အစုပြုနှုန်းသာတတ်မှတ်ခဲ့တာဖြစ်ပါတယ်။ဟုတ်ကဲ့
။ဒါပေမဲ့ तू က4000ကျပ်ဆိုပေမဲ့လည်း तू ကတစ်နေ့လုံး7နာရီအပြည့်လုံးမှ तू 4000ကျပ်ရမယ်။ဆိုတော့အခုဆိုရင်လည်း3600တတ်မှတ်ထားရဆိုရင်လည်း3600တစ်နေ့လုံးအပြည့်လုံးမှ3600ရမယ်ပေါ့နော်။7နာရီအပြည့်လုံးမ
ှ။ဟုတ်ကဲ့။ဟုတ်ကဲ့အလုတ်ချင်း8နာရီအတွက်ပေါ့နော်ဆရာဟုတ်ကဲ့အလုတ်ချင်း8နာရီအတွက်ကတော့ဒီ3600ကျပ်ပေါ့နော်အဲ့ဒီမှာတော့ကျွန်တော်တို့ဒီ3600ကျပ်ပေါ်မှာအခြားသောဝန်ဆောင်မှုတွေဖြစ်တဲ့ဒီ transport charges တို့ဒီ ferry season ပေးတာမျိုးတို့ပေါ့နော်နောက်ပြီးတော့ဒီလုပ်ငန်းဝင်မပြတ်ဒီပညာဆက်လက်တင် जा ခွင့်ပြုပေးရတာမျိုးတွေ Now the need to give or not need to give Tassan Piara Muri. Now the one in a snake who counted Pompiara Muri Bono. You know, you want some Muri, the piece of B. Madalinda, Lodaria and Agabono, General Lunununu, she may change if she parakamia. Okay.
Akuaga, Dine, Wabo, Lutamari, the Boa, say only my load at Lutamari, or say only Nalima through Tayari Barishi, so Mele, Tam, the Chadi, say only my load at the. ကိုလုတ်တဲ့အလုံးနဲ့ဝေးလံခေါင်ဖျားနေနေရာမှာနေကြတဲ့အလုံးသမားတွေနေ့တူတူကသွားလာရေးစေးကလည်းတော်တော်ကြီးတော့ဒီဟိုတနေ့၃နှောင်း၆ဝါဆိုတာလမ်းစိတ်တာတာလောက်ပဲဖြစ်နေတော့အဲ့ဒါဟာတကယ်လက်တွေ့ကြပါရဲ့လားလို့ကျွန်တော်တို့ကစဉ်းစားကြည့်တာပါ
Okay, Dima, let's see, Nero, the Nezon Kajing with September Tayanibono, Satan Jones and Niga Sabio, choose say you nigga fair, you think like the anytime you lead Chilla, Bare, choose say you need Loda Shocha, Chini Pitabono, and again, maybe Chini Maro, Dima, General Dimaga, the Lodoya, Lodari, the Gaga Bono, Gaga, Madison, CV Lodoras, and Dwania, Biania, Chalia Bono. Transit lower in a sense, years and Dualia, Bianlia, and Nichashia, Bono. Arodima, Matadaga, the Maja Gamave, the Modoyan Line, Bono, the Yensiga, who down lay Tamato machine in Buchapare. I gave you that my light Tamakemis, and let's see, the Yensiga, no Narabu, Ted Lamava. Arodi, General Lodaria, Transport Charges, Gazega, the Yare, the Dolan Toya Bono, the Bain and Shitam Bono, the Lao. The passport charges go to Mon, the Nibal of Jandon Sweame, Chinese Mutual Lagan, or Lodomari, Draga, the Gabu Vision, and Justice Machine to Cuba.
Also, Yinga, the Lodomari go ferry season penny, the Loaga Matama came up, ferry season penny, the Comni de Ga, Druga, Ari Ferry, the Pian, you think like the Loaga, to be arrested at Champia General Lacamia.
Mamma, Lacamia, Mamma, okay.
I don't through the Lodomari to a Bobiro Kake. Puji Dwara Twa Dwamatin about so Casan or never on a ferry this I know through the Ching Lepo Gome Zizigala Puji Mebo I the Bob Pimetin. Look the Mari to Bobinina Dwala di Kisa Blumi Levia.
Manikamia the check general Nina Muri she now to check out level overtime Kisaba. Overtime Maro, General Nigeria Nasabo Sha the Tanaiku Liang has a no ma overtime Kuya bo no over in Kuya Soro do I the nigga over in a nice ဟိုကထောင်းရှိရကြတပ်ပြရမယ်အခြေအနေမှာဥပဒေတော်တော်များများကိုစိတ်ဝင်ရုပ်သိမ်းလိုက်တဲ့အခြေအနေလည်းပဲရှိပါတယ်အဲ့တော့လက်ရှိအခြေအနေကတော့ဒီလေးရဲ့အတွင်းမှာပေါ့နော်လုံသမားတွေနဲ့ဒီလုပ်ငန်းဝင်ဆက်ဆံရေးပုံသဏ္ဍာန်တစ်ခုစတင်ကြောင်းလဲလာတော့တွေ့ရပါတယ်ကွန်ပလိန့်တွေတော်တော်များများတက်လာတယ်နောက်တစ်ချက်ကဒီလုံသိမ်းဝန်ထမ်းပေါ့နော်စီနီယာဂျူနီယာပြဿနာပါလုံသိမ်းဝန်ထမ်းအနေန ပြီးတော့တော်တော်လေးဒီဝေဖန်တဲ့အတန်တွေစီစီညာညာထွက်လာတာတွေ့ရပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့အလုသမားတွေဘက်ကနေဒါပြောလာကြတဲ့အတန်တွေပေါ့နော
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
နစ်တင်နဲ့ချီပြီးဆွေးနွေးကြရမှာလားဗျာဆိုတော့အခုအဲ့ဒါကိုထပ်ပြီးတော့ဘရော့မြားပြန်ဆွေးနွေးဖို့ရှိသလားဒီကိစ္စအခုဟိုပါပေါ့ဟိုလက်တွေ့အကောင့်ထဲပေါ်တဲ့အဆင့်ကိုရောက်လာပြီဆိုတော့နောက်ဆက်တွဲဖြစ်နေဘလို့ပြဿနာတွေဖြစ်တယ်ဆိုတာလည်းကိုမြင်တွေ့ရပြီဆိုတော့ဘယ်အဲ့ဒါကိုအမြန်ဆုံးပြန်ပြီးတော့ဆွေးနွေးညှိနှိုင်းကြဖို့ရှိသလား
ဟုတ်ကဲ့ဒီမှာတော့ကျွန်တော်တို့ဒီမြို့သားကော်မတီအဆင့်နေပေါ့နော်သူတက်ဆိုင်ရကဏ္ဍလည်းဖွဲ့စည်းပြီးဖြစ်ပါတယ်ဒီအစိုးရအလို့ရှင်အလို့ဒီမှာ၃ပွင့်ဆိုင်ပါဝင်တဲ့ဒီမြို့သားကော်မတီပေါ့နော်ဒီဖွဲ့စည်းထားပြီးဖြစ်ပါတယ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီစက်တင်ဘာလတလလုံးလုံးကိုကျွန်တော်တို့ဟိုဆောင်ကျပ်ပြီးတော့ဒေဂျာကယူဆိုင်ပြီးကြည့်ရှိဖို့လိုတယ်အခုဆိုရင်ဒီမှာလိုင်းတာယာဆက်မှုဇုံပေါ့နော်ဆက်မှုဇုံတွေမှာကိုဒီဆက်ုံပိတ်သိမ်းမဲ့အနေထားတွေပေါ်လာတယ်ဒီလိုသမားယာနဲ့ချီပြီးတော့ရှော့ချတဲ့အခြေအနေမျိုးမှာရှိတယ်နှစ်ရက်နှစ်ချင်းအရာကိုပဲလိုင်းတာယာဆက်မှုဇုံမှာဒီရှော့ချတဲ့လုံသားပမာဏပေါ့နော်ဆက်ုံ၄ုံမှာလုံသား900ကျော်ကျော်လောက်ဒါအလုရှော့ချတာမျိုးတွေရှိလာတယ်ဥပဒေနဲ့ညီရောကြီးပေးမပေးရှိစေရမယ်တကယ်လို့ဥပဒေနဲ့ညီရောကြီးမပေးပဲဒါအလုပ်ရဆက်ခဲ့မယ်ဆိုလို့ရှိရင်ဥရေရရေးယူဖို့တွေကျွန်တော်တို့လုပ်ရမယ်နောက်တစ်ခုကအလုံသမားတွေဘက်ကနေပြီးတော့ဒီဥရေကြောင်းနဲ့မညီညွတ်တဲ့ဒီပြားပေးမှုမျိုးတွေကိုကြားဆွဲဆိုကျင်တယ်ဆိုရင်လည်းပဲကျွန်တော်တို့ကဒီဥရေကြောင်းအရာအကူအညီပေးမှာဖြစ်ပါတယ်အဲ့လိုမျိုးတစ်ဖက်ကဥရေကြောင်းအရာကိုစီကြပေးရမယ်ကိစ္စတွေရှိသလိုတစ်ဖက်မှာလည်းပဲဒီအပြန်လာနားလည်မှုတစ်ခုတည်ဆောက်ပေးဖို့အတွက်ကိုကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးမှုတွေကတော့ဆက်တိုက်လုပ်ရမယ်အလားအလာရှိနေတယ်လို့မြင်ပါတယ်
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုတနင်္လာနေ့ညဖက်နဲ့အင်ကာနေ့မနက်ခင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရရှင်ခုတော့တနင်္ဘတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါမဆူမြတ်မုံစီစဉ်ပြီးကိုသားညုံဦးကကူညီတင်ဆက်ထားပါတယ
်
Facebook သုံးကြတဲ့သူတနေ့တည်းမှာတန်ပေါင်း1000ရှိခဲ့တဲ့နေ့တော့အဲ့ထဲမှာမြန်မာ user တွေဘယ်လောက်တောင်ပါတယ်လဲမသိဘူးကိုသားညုံကြီး
။ဒရင်းနေတဲ့ကတိုင်းဆိုတော့1 billion ပေါ့ဗျာ။ကဘာမှာရှိသမျှလူ9ယောက်မှာတယောက်ကဩဂတ်စ်လ24ရက်နေ့တုန်းကတနေ့တည်းတစ်ချိန်တည်းမှာ Facebook ပေါ်မှာချိတ်ဆက်နေကြတာဆိုတော့မြန်မာနိုင်ငံကလည်းပါမာသိကြတာပေါ့မတ်စမြတ်မော
။တနေ့တည်းမှာသုံးတဲ့သူ1 billion ဖြစ်သွားတာကိုကြည့်လို့ရှိရင်လူတွေကိုချိတ်ဆက်ပေးတဲ့နေရာမှာလူမှုကွန်ရက်တွေကအစွမ်းကဘလောက်တောင်ထက်တယ်လဲဆိုတာပေါ်နေပြီလေ
တကယ်ကဒီ Facebook သုံးနေတဲ့သူတစ်လမှာ1 billion ရှိနေတာက2012ခုနှစ်တည်းကဗျစုစုပေါင်း Facebook အကောင့်ဖွင့်ထားသူပေါင်းကလည်း 1.5 billion ရှိနေပြီဒါပေမဲ့အခုတော့တနေ့ထဲမှာဒီရေအတွက်ရှိသွားပြီဆိုတော့ဒါကဒီ Facebook company အတွက်တကယ်မှတ်ကြောက်တင်စရာဖြစ်သွားတာပေါ့ဗျာ
အဲ့ဒါကြောင့်လဲ Facebook ကိုဖန်တီးတဲ့ Mark Zuckerberg ကသူ့ရဲ့ Facebook မှာအဲ့ဒီနေရာ post တင်တယ်လေ Facebook သုံးနေကြတဲ့သူတွေကိုလူမှုအတိုင်းဝိုင်းတစ်ခုလို့သူကတင်စားပြီးတော့ဗားရေးလဲဆိုတော့ကျွန်တော်တို့လူမှုအတိုင်းဝိုင်းကတဲ့ဘယ်သူမဆိုကိုထုတ်ဖို့ပြောချင်တာကိုပြောနိုင်ခွင့်ပေးတယ်အချင်းချင်းကြားမှာပို့ပြီးတော့နားလည်မှုရှိအောင်နဲ့ခေတ်သစ်ကဘာကြီးမှာလူတိုင်းအတွက်အခွင့်အလမ်းတွေကိုဖန်တီးပေးတယ်လို့ Mark Zuckerberg ကဆိုရယ်လေ
လူလူလက်လက်ပုံမှန်လေးလေးနဲ့ချိတ်ဆက်နိုင်တာကမှပို့ပြီးတော့ကောင်းမွန်တဲ့ကဘာကြီးဖြစ်ပါတယ်လို့လည်းသူကပြောပါတယ်
သူပြောသလိုကောင်းတဲ့ကိစ္စတွေဖြစ်စီတာလည်းမှန်ပါတယ်။လောလောလတ်လတ်ဥပမာဆိုရင်ဒီမြန်မာနိုင်ငံကရေဘေးဒုက္ခသည်တွေအတွက် Facebook ပေါ်ကတဆင့်အလှငွေချကြတယ်၊သွားလူဖို့တိုင်ပင်ကြတယ်၊စုစည်းကြတာမျိုးတွေကတကယ်ကောင်းတဲ့ချိတ်ဆက်တာမျိုးမှန်ပါတယ်။ဒါပေမဲ့တစ်ဖက်မှာကြတော့လေဒီ Facebook လိုမျိုးလူမှုကွန်ရက်တွေကြောင့်ပဲအငင်းပွားစရာကိစ္စတွေကလည်းရှိနေပြန်တယ်လေ။ဥမာကိုယ့်ရဲ့အတွေ့အကြုံလုံခြုံမှုမရှိတဲ့ privacy ကိစ္စမျိုး၊နောက် online ပေါ်ကနေပြီးတော့စော်ကားရန်စခံရတဲ့ကိစ္စမျိုးတွေအပြင်လူမှုအတိုင်းဝိုင်းထဲမှာဒီနီးပညာရဲ့အခန်းကဏ္ဍလို့လူရည်ကျေးမှုနဲ့ဆိုင်တဲ့မေးခွန်းထုတ်စရာကိစ္စမျိုးတွေကလည်းရှိနေတယ်ဆိုတာကို Washington Post သတင်းစာစောင်းပါတစ်ခုထဲမှာထောက်ပြထားတယ်ရှင့
်။တနေ့တည်းမှာဒီကဘာလုံးက Facebook သုံးနေကြတဲ့သူ1 billion ရှိသွားပြီဆိုတဲ့အတွက်အကောင့်ဘက်ကပဲဖြစ်ဖြစ်အစိုးဘက်ကပဲဖြစ်ဖြစ်သူ့ရဲ့အခန်းကဏ္ဍကတိတ်ကိုအရေးကြီးသွားတယ်ဆိုတာကတော့အမှန်ပဲ။ UK ထုတ် Guardian သတင်းစာကြီးမှဖော်ပြခဲ့တဲ့ကဘာကြီးမှာ Facebook ပြောင်းလဲစီခဲ့တဲ့အချက်9ချက်ဆိုတဲ့ခေါင်းစဉ်နဲ့စောင်းပါအတိုင်းပဲသူကြောင့်အပြောင်းလဲတွေဖြစ်စေခဲ့တာကတော့ငြင်းမရဘူးဗျ
။မိတ်ဆွေတငယ်ချင်းဆိုတဲ့အတိတ်ဘယ်ကို Facebook ကပြောင်းလဲစေခဲ့ပါတယ်တဲ့။နှစ်ပေါင်းများစွာကွဲကွာနေကြတဲ့တငယ်ချင်းမိတ်ဆွေတွေအပြစ်မှာတခါမှမမြင်မှုကြတဲ့သူတွေက Facebook ပေါ်မှာပြန်တွေ့တငယ်ချင်းပြန်ဖြစ် Facebook friend တွေဖြစ်သွားကြတာပဲတဲ့။နောက်မခေါ်ချင်တော့တဲ့တငယ်ချင်းတွေကိုအပြစ်မှာအဆက်ဖြတ်ဖို့ခက်ချင်ခက်မဲ့ Facebook ပေါ်မှာတော့ different unfriend လောက်လာရင်လွယ်လွယ်လေးပါပဲတဲ့
။ကိုယ့်ရဲ့ကိုယ်ရေးကိုယ်တာပိုင်းဆိုရင်လည်းအပြစ်မှာသာကိုယ်နဲ့ပတ်သက်တဲ့ကိစ္စတွေကိုမျှဖို့ဝင်လေကြတာ။Facebook ပေါ်မှာကြတော့ကိုယ့်ရဲ့ဓာတ်ပုံတွေမကောက်ဘူး။ဘယ်မျိုးမှနေတဲ့ကိုယ့်ရဲ့ email လိပ်စာ၊ဖုန်းနံပါတ်တွေကိုလူလလပဲမျှနေကြတယ်တဲ့။အထူးသဖြင့်ဒီလူငယ်တွေကြားမှာပို့ဆိုးတယ်ဆိုတာကိုဖြူးသူသေးတဲ့စစ်တမ်းရဲ့အချက်တွေနဲ့ဆောင်းမတွေမှာဥပမာပေးထားပါတယ
်။ဆောင်းမရှင်ပြောထားတဲ့နောက်တစ်ချက်ကတော့ဒီ Facebook ရဲ့အလုပ်အကိုင်ဖန်တီးပေးမှုပဲ။ကဏ္ဍမျိုးစုံအတွက်ကိုအလုပ်အကိုင်ပေါင်းသန်းနဲ့ချီကို Facebook ကဖန်တီးပေးခဲ့တယ်။အဲ့ဒီထဲမှာဒီကုန်ပစ္စည်းအတွက်ကိုစင်တင်ကြောညာပေးရရောက်မဲ့အလုပ်မျိုးရှားသွားကြတဲ့သူတွေအများကြီးပါတဲ့။ကုမ္ပဏီတွေကကိုယ့်ရဲ့ customer တွေကို Facebook ကြောင့်ပဲလွယ်လွယ်သိနိုင်နားလည်နိုင်တဲ့ဘလို့ထိရောက်အောင်လို့ကြော်ညာရမလဲဆိုတာကိုသိကြတယ်လေ Facebook ပေါ်မှာကြော်ညာချောင်းရတဲ့ဝင်ငွေကဒေါ်လာ3ဘီလီယံကျော်သွားပြီလို့အဲ့ဒီ Guardian သတင်းဆောင်ပါတဲ့မှာပြောထားပါတယ
်နိုင်ငံအရဆိုရင်လည်း Facebook ဟာတိတ်ကိုရေးပါတဲ့နေရာကနေပြီးတော့ပါလာပြီဆိုတာကိုရေးပြထားပါသေးတယ်ဒီမှာတော့သူက2015 UK ထူးထူးရွေးကောက်ပွဲတုန်းက Facebook လိုလူမှုကွန်ရက်ပေါ်ကနေပြီးတော့ထောက်ခံမှုတွေရအောင်လို့အဓိကနိုင်ငံရေးပါတီကြီးတွေဘလောက်များကြိုးစားမဲဆွဲခဲ့ကြတယ်လဲဆိုတာကိုဥပမာပေးထားပါတယ
်။အမေရိကန်မှာသမ္မတရွေးကောက်ပွဲဝင်ကြမဲ့သူတွေဆိုရင်လည်းမဲဆန္ဒရှင်တွေကို Facebook ပေါ်ကနေပြီးတော့စီးရုံနေကြတာတွေ့နေရပြီပဲမဟုတ်လားရှင်။အဲ့ဒါနဲ့ဆက်ဆက်လို့ပဲဒီ Facebook ဟာသတင်းဖြစ်တဲ့အရေးပေါ်သတင်းတွေကိုချက်ချင်းဖြန့်ပေးတယ်။ဘယ်ဟာကသတင်းဖြစ်တယ်ဆိုတာကိုအဆုံးဖြတ်ပေးတယ်ဆိုတဲ့အချက်ကိုလည်း Guardian သတင်းစာဆောင်းပါးမှာထည့်ထားပါတယ်။ဖြူသူတေသနာစစ်တမ်းအရာအသက်18နှစ်ကနေပြီးတော့24နှစ်အရွယ်လူငယ်လူရွယ်တွေက87ရာခိုင်နှုန်းကသူတို့အတွက်သတင်းတွေကိုအဓိကသိရတဲ့နေရာဟာ Facebook ဖြစ်ပါတယ်တဲ့
။နိုင်ငံရေးလှုပ်ရှားမှုတွေစနစ်ပြောင်းတော်လှန်ရေးမျိုးတွေအတွက်လည်း Facebook ဟာသတင်းဖြန့်ပေးလူစုပေးတဲ့ဂျာဂန်တစ်ခုဖြစ်လာတာကလည်းနောက်တစ်ချက်ပြ။နောက်ဆုံးချက်ကတော့ဒီ Facebook သုံးတဲ့သူတွေကပဲ Facebook ကိုပြောင်းလဲစီခဲ့တာဖြစ်ပါတယ်တဲ့။အမေရိကကဒီထိတ်တန့်တက္ကသိုလ်ကျောင်းသူကျောင်းသားတွေကြားမှာချိတ်ဆက်ဖို့ဆိုပြီးတော့အဲ့ဒီချိန်တုန်းက Harvard တက္ကသိုလ်ကျောင်းသား Mark Zuckerberg က Facebook ကိုစလုပ်ခဲ့တာအခုတော့ Facebook ဟာ Internet ကွန်ရက်ကြီးတစ်ခုလုံးကိုချိတ်ဆက်ပေးတဲ့နေရာတစ်ခုဖြစ်လာခဲ့ပြီလို့ Guardian သတင်းစာကြီးမှာသုံးသပ်ချက်ဆောင်းပါးဖော်ပြထားပါတယ
် Facebook သုံးတဲ့သူတရက်ထဲမှာ1 billion ဖြစ်သွားလို့အခုလိုထူးခြားတဲ့အချက်တွေကိုရေးကြတဲ့အထက်မှာတမှုကွဲနေတဲ့နောက်ဆောင်းပါးတစ်ခုကတော့ gizmodo.com ဆိုတဲ့ IT သတင်း website မှာရေးထားတဲ့ဆောင်းပါးရှင် ကဘာပေါ်မှာလူပေါင်း9ဘီလီယံလောက်ရှိနေတဲ့အတွက်6ဘီလီယံကသူတို့ဆွေမျိုးမိတ်ဆွေတွေကိုတခြားနည်းလမ်းတွေနဲ့ဆက်သွယ်နေကြဇဲပဲပေါ်လို့ဆိုထားတာပါ Facebook CEO Mark Zuckerberg ကိုယ်တိုင်ကဒီကဘာလုံးလူတိုင်းအင်တာနက်သုံးနိုင်ဖို့ရင်းနှီးမြှုပ်နှံစ조사နေတဲ့သူဆိုတော့အခုလိုမျိုး1ဘီလီယံ Facebook ပေါ်မှာချိတ်ဆက်နေကြပြီဆိုတာကဒီကဘာလုံးကိုချိတ်ဆက်နိုင်ဖို့ရဲ့အစပဲဖြစ်ပါတယ်လို့ရေးထားတယ်မလားအဲ့လိုရေးတာက Zuckerberg အနေနဲ့ဒီကဘာလုံးချိတ်ဆက်နိုင်ဖို့ကြံ့ကြာနေတဲ့အပေါ်မှာစိတ်မရှိတော့တာကိုပြလိုက်တာပဲလို့ဆောင်းမမှာကောက်ချက်ချထားတယ်လေ
သူပြောတာလည်းဟုတ်ပါတယ်ကဘာဝကဘလောက်ဝေးလံခေါင်းတဲ့နေရာမျိုးမှမဆိုလူတိုင်းအင်တာနက်ကိုချိတ်ဆက်နိုင်ကြဖို့ဆိုပြီးတော့ Zuckerberg ကဒီ internet.org ဆိုတဲ့အစီအစဉ်ကို2013ထဲကစခဲ့တာလေထိတ်တန်းဆက်သွယ်ကုမ္ပဏီကြီးတွေနဲ့ Facebook တို့ပေါင်းပြီးတော့အဖိုးခတက်တက်တာတာနဲ့လူတိုင်းအင်တာနက်သုံးနိုင်ကြဖို့ကြိုးစားနေတဲ့အစီအစဉ်မှာသူတို့အစီအစဉ်တဲမှာဆိုရင်မြေပြင်ကနေပြီးတော့အင်တာနက်ကွန်ရက်ဖြန့်ဖို့ခက်ခဲတဲ့နေရာမျိုးတွေမှာဂျိုးတူတွေမောင်းတူမဲ့ drone ယာဉ်တွေတုံးပြီးတော့ဝေဟင်ကနေပြီးတော့ကွန်ရက်ဖြန့်ပေးဖို့အစီအစဉ်တော်မှာပါတယ်မဆုမြတ်မို့ရဲ့
အဖိုးနေတဲ့လက်ကင်ဖုန်းတွေထုတ်ဖို့နောက် data သုံးတဲ့ပမာဏနည်းတဲ့ mobile application တွေဖန်တီးဖို့ကိုလည်း Facebook ဥဆောင်ပြီးတော့လုပ်နေကြတယ်လေကိုသားညုံရဲ့နောက်ပြီးတော့ဒီ Facebook ကုမ္ပဏီဟာနည်းပညာပိုင်းမှာရှေ့ပြေးနေတဲ့ဆိုတဲ့နေရာကိုယူနိုင်ဖို့အတွက်ကိုလည်းစ조사နေတာပဲအခုဆိုလို့ရှိရင်ဒီ Facebook Messenger သုံးတဲ့သူတွေအတွက် M ဆိုပြီးတော့ app တစ်ခုကိုထွင်နေပြီလေအစမ်းထွင်ထားတာကိုတချို့ user တွေကိုတော့စမ်းပြီးတော့ပေးသုံးနေပြီအဲ့ဒီ M က Apple ရဲ့ Siri တို့ Microsoft ရဲ့ Cortana တို့ထက်ပိုပြီးတော့တာသွားတာကကိုတိကျင်တဲ့အချက်အလက်ကိုရှာပေးရုံနဲ့မကဘူးကိုရဲ့အစားဒီ online ပေါ်ကနေဈေးဝယ်ပေးတာမျိုးစားတောက်ဆိုင်မှာစပွဲကုန်တွေကကြိုပြီးတော့လှုပ်ပေးထားနိုင်တယ်လို့ဆိုရဲအဲ့လိုဆိုတော့ဒီ Facebook website လိုပဲ Facebook Messenger application သုံးတဲ့သူပေါင်း1ဘီလီယံဖြစ်လာဖို့ကတော့တိတ်ကြတော့မယ်မဟုတ်ဘူးလို့ပြောနိုင်မယ်ထင်ပါတယ်ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုသားညုံကိုညီတင်ဆက်ထားတဲ့ blogger ပြောသမျှအစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေတနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ကဘာတလွားထင်ပေါ်ကြောကြားသူတွေနဲ့အမှုပညာရှင်အတိုင်းဝန်ကတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားတဲ့တက်တန့်ရောင်တင်းလွားအစီအစဉ်ရဲ့အလဲပါနားဆင်ကြည့်ရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်တင်းလွားမှာတော့Miley Cyrus အခမ်းအနားမှုလုပ်တဲ့ MTV ဂီတဆုချီမြမွဲနှင်းနောင်တိတ်မှာဖျော်ဖြေထားတဲ့တရုတ်အစိုးရ GEM ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါအခုလ30ရည်နှစ်တင်းငယ်ရင်းတွေကအမေရိကန်ပြည်အောင်စုမှာကျင်းပသွားတဲ့ MTV ဂီတဗီဒီယိုဆုချီမြမွဲမှာဆုရအများဆုံးဆုခူးသွားနိုင်သူကတော့ American Pop အစိုးရမှလေးထေလက်ဆွစ်ဖက်ဖြစ်ပါတယ်သူက MTV ဂီတဗီဒီယိုစုပေးပွဲမှာအမြင့်ဆုံးစုဖြစ်တဲ့အကောင်းဆုံးဂီတဗီဒီယိုစုကိုသူ့ရဲ့ Bad Blood ဆိုတဲ့သချင်းနဲ့ရသွားတာပါ
As if you didn't know Taylor Swift and Kendrick Lamar
သူကစုလက်ခံရယူပြီးတော့ကျေးဇူးတင်စကားပြောသွားခဲ့ပေမဲ့လည်းသူ့ရဲ့သချင်းအတိတ်ပဲနဲ့ပတ်သက်ပြီးတော့ဘာမှပြောမသွားပါဘူးသူရဲ့တချင်းကအစိုးရ Katy Perry နဲ့မတည့်တဲ့အကြောင်းရေးထားတာလို့ပြောကြတာပါ။စုလက်ခံရယူတဲ့ Taylor Swift က
Thank you from the bottom of my heart. I know there's been a lot of discussion about this video and what it means, but I'm just happy that in 2015
ဒီဗီဒီယိုရဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးတော့ပြင်မာပြောနေကြတာလေကျမကြားပါတယ်။ဒါမဲ့လည်းကျမကတော့ကျမတို့နေထိုင်နေတဲ့ကမ္ဘာကြီးမှာယောက်ျားမိန်းမမရေလို့ချင်တာလောက်ပိုင်ခွင့်ရှိကြတယ်ဆိုတာကိုသိဝမ်းသာဂုဏ်ယူပါတယ်။ဆိုပြီးတော့သူ့စကားနဲ့ဆိုရင်တော့ယောက်ျားလေးတွေကမင်းသမီးလေးဖြစ်နိုင်တယ်လို့မိန်းကလေးတွေကလည်းစစ်သားလုပ်ချင်လုပ်လို့ရတယ်လို့ပြောသွားပါတယ်။သူဆိုလိုချင်တာကတော့လိန်တူချစ်သူတွေတရားဝင်အသိအမှတ်ပြုခံရပြီးတော့ပထမဦးဆုံးအမျိုးသမီးအထူးတပ်ဖွဲ့ဝင်တွေပေါ်ထွက်လာတော့ကိုပြောသွားတာပါ။Taylor Swift ကစုလေးစုရရှိသွားပြီးတော့ Blank Space တချင်းဗီဒီယိုအတွက်တော့အကောင်းဆုံးအမျိုးသမီးဗီဒီယိုစုအကောင်းဆုံး Pop ဂီတဗီဒီယိုစုတို့ရရှိသွားခဲ့ပါတယ် MTV ဂီတစုချီမြင့်ပွဲမှာအခမ်းအနားလုပ်ပြီးတင်ဆက်ပေးတဲ့အဆိုတော်ကောင်မလေး Miley Cyrus ကတော့မတော်တဆအစင်ပေါ်မှာရင်သာပေါ်သွားခဲ့ပြီးတော့သူဖျော်ဖြေထားတဲ့တချင်းတစ်ကလည်းစေးကြောက်တုံးတဲ့အကြောင်းဖြစ်နေပါတယ် New Jersey က Rap တချင်းတီဆိုတဲ့ Fatty Web ကတော့နားထောင်တဲ့လူသစ်တန်းနေရာကိုကျင်းပခဲ့ပြီးတော့Bruno Mars နဲ့ Mark Ronson တို့ရဲ့ Uptown Funk တခြင်းကိုတော့အကောင်းဆုံးအမျိုးသားဗီဒီယိုစု Nicki Minaj ရဲ့ Anaconda တခြင်းကိုတော့အကောင်းဆုံး Hip Hop ဗီဒီယိုစုတွေပေးခဲ့ပါလိမ့်ရှင်
next mistake. Love's a game, wanna play. New money, suit and tie. I can read you like a magazine. Ain't it funny, rumors fly. And I know you heard about me, so hey, let's be friends. I'm dying to see how this one ends. Grab your passport and my hand. I can make the bad guys good for a weekend. So it's gonna be forever.
နာနေကျော် pop star Rihanna ဟာသူထုတ်တဲ့ Riri by Rihanna ရေမွေးသည့်စတင်မိတ်ဆက်တဲ့အခမ်းအနားကိုညူရော့မြို့ Brooklyn ရဲ့မှာဩဂုတ်လ31ရက်နေ့ကကျင်းပသွားပါတယ်။ဒီရေမွေးက Rihanna ထုတ်တဲ့ရေမွေးရဲ့မှာခုနှစ်ခုမြောက်ဖြစ်ပြီးတော့ဒီတစ်ခေါက်ရနေ့မှာသူ့ရဲ့သရုပ်အမှန်ကိုထုတ်ဖော်ခြင်းတဲ့ဆန္ဒတွေတိတ်တိတ်တီတီပြောဝင်နေတယ်လို့ Rihanna ကပြောပါတယ်။
I went a little different. I went the pinky, fun, girly, flirty route.Which is new, but I like to keep it new. I like to keep.
ဒီတစ်ခါတော့ကျွန်မကမင်းကလေးဆန်တဲ့ပန်းနူရောင်ပြီးတော့စိတ်ပျော်ရွှင်မှုစိတ်ကစားတတ်တဲ့ကောင်းမလေးအစဉ်ဖန်တီးထားတာအရင်တွေကနဲ့မတူပါဘူး။ကျွန်မပြည့်တဲ့ကိုကျွန်မကအစ်စ်တွေပေးနေတာပါ။ပြင်းစရာမကောင်းအောင်လို့ဖန်တီးပေးထားပါတယ်လို့ပြောသွားပါတယ်။ဒီရင်ထဲကမင်းကလေးဆန်ပြီးတော့ပရုတ်ကျတတ်တဲ့ပြေးလွှားစော်ကစားတဲ့ခံစားချက်မျိုးကိုပေးဆွမ်းတယ်လို့ဆိုပါတယ်။ပေမဲ့ဒီအစီလိမ္မော်ပွင့်တဲ့ Madagascar Vanilla အမွှေးနဲ့အစီတွေအပါအဝင်ရနက်မွှေးတွေအနဲ့အများကြီးပေါင်းဆက်ပြီးတော့ဒီရေမွှေးကိုထုတ်လုပ်ထားတယ်လို့ဆိုပါတယ်။ Barbados တွင်းသူ Rihanna ကဒီရနက်ကသူ့ရဲ့မွှေးရည်မြေကိုပြန် record သွားပေးခဲ့တယ်လို့ဆိုပါတယ်။ American Guitar လောကမှာအခြေချတာ10နှစ်နီးပါးရှိလာပြီဖြစ်တဲ့ Rihanna ဟာတတမမြောက် Dear Album အတွက်လုပ်နေတာဖြစ်ပြီးတော့ဒီတစ်ခေါက်သချင်းတွေကသူ့ရဲ့ Diary ကိုဖတ်ရတယ်လို့ဖြစ်မယ်လို့ပြောပါတယ်။အခုသူထုတ်တဲ့ Riri by Rihanna ရွေးမွေးကတော့ဒေါ်လာ20ကနေ60အထိဈေးကျမှာဖြစ်ပြီးတော့ဒီလကစတင်ပြီးတော့ American တလွားက Macy's ကုန်တိုက်တွေမှာရောင်းချမှာဖြစ်ပါတယ်ရှင်ပြည်နိုင်ငံကလူကြိုက်များတဲ့အဆိုတော်ကောင်မလေး GEM ဟာဩဂုတ်လ30ရက်နေ့ကတော့သူ့ရဲ့ဒေးတန်ကိုဆွစ်ဇာလန်ကနှင်းတောင်မြင့်တွေပေါ်မှာပြန့်လွင့်စေခဲ့တာပါသူကဆွစ်ဇာလန်ကနှင်းတောင်တစ်ခုပေါ်မှာသူ့ရဲ့ပရိသတ်200လောက်ကိုဖျော်ဖြေခဲ့တာပါ Get everybody moving သူ့ရဲ့အတူကကတော့ GEM အဓိပ္ပာယ်ကလူတိုင်းလှုပ်ရှားကြအောင်လို့ဆိုတဲ့နာမည်နဲ့အဆိုတော်မလေး GEM ကိုတရုတ်နဲ့ဥရောပကနေဒီဆွစ်ဇာလန်နှင်းတောင်ပေါ်ထိလိုက်လာတဲ့ပရိသတ်တွေကအားပေးပြီးတော့ဒီပွဲကိုနာမည်ကျော်နိုင်ထုတ်တဲ့ကုမ္ပဏီဖြစ်တဲ့ Tech ဟူရာကအစီအစဉ်တာပါဒီနှင်းတောင်ပေါ်မှာလာပြီးတော့ဖျော်ဖြေရလို့ပြောနေတဲ့ GEM က
And I'm really honored to be able to bring the music from China to the top of Europe and I think this is really a golden opportunity for me to experience.
Sometimes I cry somewhere inside 请给我很大都是我敞开
ပြုပါဒေးဇံကိုဥရောပကတောင်ထိပ်ကိုစောင့်ခြင်းပေးနိုင်ခဲ့တာကိုကျွန်မသိကိုခုံယူပါတယ်လို့ပြောသွားပါတယ်သူရဲ့ Dear Album တစ်ခုတော့လာမယ့်နိုဝင်ဘာမှာထုတ်လုပ်ဖို့ရှိတယ်လို့လည်းသူကပြောသွားခဲ့ပါတယ်ရှင
် Hey y'all friend I got to tell you something Oh yeah I want to be a celebrity yeah
ဒီတက်တော့ရောင်သတင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အစမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yeah I'll have my own yeah painted on the side and
bright တခြားကြော်ကြားသူတွေအကြောင်းစုစည်းတင်ဆက်တဲ့မအေးသနာကျော်ရဲ့တတန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်မှာတော့မန္တလေးကယုံကြည်ရအသိပညာပေးအသင်းအမှုဆောင်ညွှန်ကြားရေးမှူးအလုံးနဲ့နှလုံးလအခမဲ့ရှေခန်းဆရာဝန်အလုပ်တာဝန်တွေကိုထမ်းဆောင်နေတဲ့ဒေါက်တာတေဇာဆန်းကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
တော့ယုံကြည်ရတော့အများအကျိုးလုပ်ငန်းသူကဘိုးအကျိုးပြုတဲ့လုပ်ငန်းတွေကိုမိမိတက်ဆွမ်းတဲ့လောက်စောင့်ရမှုပေါ့နော်ဒီလုပ်ငန်းတွေကိုကျွန်တော်အများအကျိုးလုပ်ငန်းပရာဟိတလုပ်ငန်းတွေကိုကျွန်တော်ယုံကြည်ပါတယ်တံမိုးထားပါတယ်ဒါကပင်ဒီလူဘဝရဲ့ဖြစ်လာတဲ့လူတံမိုးဥက္ကုံဒိကရဲ့တစ်ပိုင်းတစ်ပိုင်းလို့ကျွန်တော်ယုံကြည်ပါတယ်ဒီကျွန်တော်တို့ငယ်ငယ်ကလေးက လို့ရမယ်ခဲ့တဲ့ဆရာတော်ရှိတယ်ပေါ့ဆရာတော်ကြီးရဲ့ပြင်သစ်တော်ဆိုတဲ့ခရီးပေါ့ဒီပြင်သစ်တော်ဆိုတဲ့ခရီးမှာဆရာကဗာရေးထားလဲဆိုတော့ပြင်သစ်တော်ပြင်ပွားတော်မီပြင်လို့မီပြီးချီတူမီကျန်ကောင်းနေဤတော့ကျွန်တော်ရှင်ကြည်မိတာလေဒါပါပဲကျွန်တော်တို့လူရဲလို့ဖြစ်လာရင်မိမိရဲ့ယွာမိမိဒီတာမိမိတိုင်းဝိုင်းတော့မိမိလူမျိုးနဲ့မိမိတိုင်းပြည်ရဲ့အချို့တဲ့မိမိတက်ဆွမ်းလောက်ခံဘူးတောင်းရပြင်းနေလို့ကျွန်တော်ရှင်ကြည်မိပါတယ်ကျွန်တော်တို့အမိုင်းအမောကဆရာကြီးဒေါက်တာတန်းထုံးပြောခဲ့တဲ့စကားတခုရှိပါတယ်အနည်းဆုံးလူကိုစိတ်ချမ်းသာအောင်ထားရမယ်အဲ့တော့ကျွန်တော်ရှင်ကြည်မိရတော့ကိုကြောင့်သူတော်ပါအကျိုးမျိုးဆရာ ਉਹ နဲ့အနည်းလူသက်တူလူစိတ်ချမ်းသာအောင်ထားမယ်ကိုရဲ့လူမျိုးကိုရဲ့တိုင်းပြီးကိုအတိုင်းဝန်ကိုရဲ့ရွာသူ့တဲ့ရေးအများကျို့လေမိမိတဆန်းလောက်လုပ်နေတယ်လို့ကျွန်တော်ကြုံကြည်ပါတယ်အဲ့ဒါနဲ့တကယ်နဲ့နောက်တစ်ခုကတော့ဒီအတ္တနဲ့ဘရညတအောင်ဖောင်းခဲ့ရမယ်ဆိုတော့လည်းပဲကျွန်တော်ယုံကြည်လက်ခံပါတယ်နှစ်ဖက်အခုစလုံးကိုအဆုံးမရောက်အောင်တော့လုပ်နေတယ်ပေါ့နော်အောင်လေကျွန်တော်တံမိုးထားပါစီလူဒီမှာတော့ကိုတံမိုးထားတဲ့နှုံးဆန်တံမိုးကြီးအမျိုးမျိုးအကြကြရှိကြမှာပေါ့နော်တချို့ကလူကြီးကိုတံမိုးထားတယ်တချို့ကဒီဘုံတိတ်္ခာကိုတံမိုးထားတယ်ဒီထဲမှာကျွန်တော်အနေနဲ့ကျွန်တော်တံမိုးထားမိတာကတော့ဘုံတိတ်္ခာလေဒါပါလဲဆိုတော့လူတယောက်ရဲ့တံမိုးဆိုတာတိုင်းပြည်နဲ့ခေတ်ကဒီပခုံးပေါ်ထန့်တင်လိုက်တဲ့အခါကိုဒီဘလောက်ကြီးဒီကောင်ချင်းတောင်းနိုင်မလဲဆိုတာနော်ဒီကားတဲ့ဆရာကြီးအမော်တရောင်ရဲ့သူ့ဥစ္စာတခုနဲ့ရှိပါ။အဲကြောင့်ကျွန်တော်ယုံကြည်ရတော့ဒီမိမိခက်မိမိအကျင့်နဲ့ချက်တန်းနဲ့ခက်ကလာတာတမိုင်းကတောင်းဆိုလာတဲ့တာဝန်ကိုကိုဘယ်လောက်ဖြစ်ခဏနဲ့မြတ်ကြီးကောင်ဆန်းဆောင်နိုင်မလဲ။ဒါဒီနေ့ကျွန်တော်တံမူထားတဲ့ဂုဏ်သိက္ခာကျွန်တော်တံမူထားတဲ့ကျွန်တော်ယုံကြည်ရပဲဖြစ်ပါတယ်။အဲတော့ကျွန်တော်အချုပ်အနေနဲ့တော့ဒီဆရာတော်ကြီးရဲ့ခုနိုင်ကျွန်တော်ကိုးကားခဲ့တဲ့သင်ယူသွားတော်ဆရာနဲ့ပဲပြန်ထုတ်ချင်ပါတယ်။ဒါတို့ကြီးကဒီကြပါမှာနောက်ဆုံးအပိုက်မှာဘယ်လိုရေးတာလဲဆိုတော့တင်းဥချာ၏အညဝီယာဒီဒီပါနိသစ္စာအယောင်ဉာဏ်တကောင်လေးကြောင်းလေးရဝင်းလေးပြန်စီတည်းကြီ
းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်အစီအစဉ်ပါရှင် VOA ရဲ့တင်းလာနေညပိုင်းစီစဉ်တွင်မကြခင်ပြီးဆုံးတော့မှာပါခုကြံနေတဲ့အချိန်တွင်တင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင်
ထိုင်းနိုင်ငံဘန်ကောက်ကအေယာဝန်လေးမျက်နှာဖျားဘုံဖောက်ခွဲမှုနဲ့ဆင်နွှဲပြီးအဖမ်းခံရသူယူဆစ်ဖိုမရလီကဖောက်ခွဲရေးပစ္စည်းတွေကိုသူပိုင်ဆိုင်ကြောင်းဝန်ခံခဲ့တယ်လို့ရဲကပြောပါတယ်။သူဟာနိုင်ငံသားတစ်ယောက်ဖြစ်ပြီးလူ20သေဆုံးခဲ့တဲ့အေယာဝန်နှစ်ကုန်းမှာဖောက်ခွဲရေးဘုံထောင်ခဲ့သူမဖြစ်နိုင်ဘူးလို့တာဝန်ခံအရာရှိတွေကပြီးခဲ့တဲ့သတင်းပတ်တုန်းကပြောကြားခဲ့တာပါ။ဒါပေမဲ့ဘုံလုံးတဲ့ပစ္စည်းတွေဖမ်းမိခဲ့တဲ့အခန်းမှာသူ့ရဲ့ DNA နဲ့ကပ်ညီတာကိုတွေ့ခဲ့ရတာမို့သူဟာဒီဘုံဖောက်ခွဲမှုနဲ့ပတ်သက်နေမှာတော့သိကြတယ်လို့ဆိုပါတယ်။နောက်နိုင်ငံခြားသားတယောက်ဖြစ်တဲ့အဒမ်ကာရတက်ကိုလည်းဘုံဖောက်ခွဲမှုနဲ့ဆင်နွှဲပြီးဖမ်းဆီးထားတာဖြစ်ပြီးနောက်ထပ်ဖမ်းဝရမ်းအသစ်နှစ်ခုကိုပါထုတ်ပြန်ခဲ့တာပါ။ဘုံဖောက်ခွဲမှုနဲ့ဆင်နွှဲပြီးမေးမြန်းဖို့အတွက်အလို့ရှိနေသူအများပြားဆင်းနေမှာထိုင်းမွတ်စလင်အမျိုးသမီးတဦးလည်းပါပါတယ်။ဖမ်းထားတဲ့ဒီနိုင်ငံခြားသားနှစ်ယောက်ဟာဘယ်နိုင်ငံသားတွေလဲဆိုတာနဲ့ပတ်သက်ပြီးတာဝန်ခံအရာရှိတွေကတစုံတရာထုတ်မပြောပေမဲ့မရီလီဟာတရုတ်နိုင်ငံကုလက်မှတ်ကိုင်းဆောင်ထားပြီးသူ့မွေးရဟာဝီဂါမွတ်စလင်လူနည်းစုတွေနေထိုင်ရာဇင်ဂျန်ပြည်နယ်ထဲမှာလို့ဖော်ပြထားပါတယ်။ထိုင်းသတင်းတွေကတော့ဒီဘုံပေါက်ခွဲမှုဟာဇူလိုင်လတုန်းကဝီဂါမွတ်စလင်တရားကျော်ကိုထိုင်းစစ်အကပြန်ပြီးပို့ရတဲ့ဆက်နွယ်နေနိုင်တယ်လို့ကောက်ချက်ချရေးသားခဲ့ကြပါတယ်။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့အလုသမားအားလက်ရဖြစ်တာမို့အလုသမားနဲ့အထိမ့်မှတ်ဖြစ်တဲ့အမေရိကန်သမ္မတဘဲရက်အိုဘားမားကအစိုးရရဲ့ကန်ထရက်အလုသမား၃သိန်းအတွက်ဒီကနေ့ကိုလစာဖြင့်နာမကြားခွင့်သတ်မှတ်ပေးလိုက်ပါရစေ
။တနင်္လာနေ့ညဖက်နောက်ဆုံးရသတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရေးမှုကရှားဖောင်ဖြစ်ပြီး
အတန်ဖန်းအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ် VOA American အတန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 5999တို့ကနေတရက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.